to the Voice of America in Burmese.
Mingla nya jam ma tota shin mya shin 2019 ခုနှစ် January လ20ရက် VOA American အတန်းရဲ့တင်းနွေညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညပိုင်းအစီအစဉ်တွေကိုကျွန်မများတင်ဆက်အောင်ကတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်သားညူပါ American ပြည်အောင်စုမှာဆွေးရလုပ်ငန်းတွေတစိမ့်တစ်ပိုင်းရပ်ထားတာကိုဆုံးသက်နိုင်ရေးကြိုးပမ်းမှုအနေနဲ့သမ္မတ Donald Trump ဟာသူ့ရဲ့တင်းကျပ်တဲ့လူဝတ်မှုကြီးကြပ်ရေးမူဝါဒတွေကိုဒီမိုကရက်တွေနဲ့ညှိနှိုင်းဖို့အစိုးရချက်တည်းရဲ့စနစ်ကကမ်းလှမ်းပါတယ်အာဖဂန်နိုင်ငံမှာတော့လာမယ့်သမ္မတယူကောက်ပွဲအတွက်အစိုးရလုပ်ငန်းစဉ်တွေလုပ်နေရမှာဒီနေ့တနင်္ဂနွေနေ့အဆုံးသတ်သွားပြီဖြစ်ပါတယ်။ကွန်ဂိုနိုင်ငံမှာတော့တနင်္ဂနွေနေ့အစောပိုင်းဖွဲ့စည်းပုံဆိုင်ရာတရားရုံးရဲ့အဆုံးဖြတ်ကြောင်းယူကောက်ပွဲဆိုင်ရာအကြံတည်းကြီးအတော်လေးကိုလည်းရှရှန်အခြေအနေထိဖြစ်လာပါတယ်။ Sorry ထိတဲရောက်နိုင်ငံတကာသတင်းတွေကိုကိုယ်နိုင်တဲ့သူချင်းကြားပေးသွားဖို့ရှိပါတယ်မဆင
်။ဟုတ်ကဲ့ပါရှင်။သောတာရှင်နေနာဆင်ရမယ့်တနင်္ဂနွေညရဲ့သတင်းမှာတော့ဒေါန်ဆန်းစုကြည်ရဲ့ချင်းပြည်နယ်ခီးစဉ်တွင်မှချင်းပြည်သူတွေနဲ့တွေ့ဆုံချိန်မှာဒေသခံတွေကသူတို့အခက်အခဲတွေကိုအသီးသီးရင်ဖွင့်ခဲ့ကြတဲ့အပေါ်မှာ
အဲချင်းပြည်နယ်ကိုလိုပဲဒါမျိုးယူရတဲ့အစိုးရကလို့ဒီတဏ္ဍာကအားလုံးပဲလုပ်ရတဲ့အခါကျတော့ဒီချင်းပြည်နယ်ရဲ့ဒေသတွေနဲ့ဒီတဏ္ဍာဟာကဒေသအတွက်လုပ်ပေးပါမယ်ဆိုတာဖြစ်တယ်
ကောင်စန်းစုကြည်ဘက်ကလည်းလိုအပ်ချက်တွေကိုအစိုးရအနေနဲ့အတိုက်နိုင်ဆုံးဖြည့်ဆည်းပေးဖို့စီစဉ်ပါမယ်လို့ပြောဆိုခဲ့ပါတယ်။အပြည့်အစုံကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒါ့အပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမအရေးဆွေးနွေးကံ၊ဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံသက်ချက်၊မြမပြည်မပေးစာများနဲ့ကဘာတလွားထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေကိုလည်းတင်ဆက်ပေးပါမယ်။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုသားညူဦးနဲ့ကိုရန်နိုင်တို့ကပြောပြပေးပါရှင်။
အမေရိကန်ပြည်အောင်စုမှာဆိုးရက်လုပ်ငန်းတွေတစိမ့်တစ်ပိုင်းရပ်ထားတာကိုဆုံးသက်နိုင်ရေးကြိုးပမ်းမှုအနေနဲ့သမ္မတဒေါ်နယ်ထရမ့်ဟာသူ့ရဲ့တင်းကျပ်တဲ့လူဝတ်မှုကြီးကြပ်ရေးမူဝါဒတွေကိုဒီမိုကရက်တီနဲ့ညှိနှိုင်းဖို့အတွက်အစိုးရချက်တည်းကစနစ်ကကန့်လှန့်လိုက်ပါတယ်။ဒါပေမဲ့လို့လည်းသူမိကုံးမပြောခင်ကတည်းကတိုက်ခန့်ဒီမိုကရက်ပါတီဘက်ကဒီကန့်လှန့်ချက်ကိုပယ်ချပြီးသားပါ။ရပ်ထားတဲ့ဆိုးရက်လုပ်ငန်းတွေကိုအရင်ပြန်ဖွင့်ပေးပြီးတော့မှညှိနှိုင်းမှုတွေဆက်လုပ်နိုင်မယ်ဆိုပြီးတော့ဒီမိုကရက်ဘက်ကတုံ့ပြန်ထားပါတယ်။အခုသူ့ရဲ့ကမ်းလှမ်းချက်ကိုတိုက်ခန့်ဘက်ကလူလူလလထောက်ခံကြလိမ့်မယ်မျှော်လင့်တဲ့အကြောင်းသမ္မတထရမ့်ကစနေ့တုန်းကအဲဒီကမ်းလှမ်းချက်မေးခွန်းမှာပြောခဲ့ပါတယ်။ဒါပေမဲ့လို့သူ့ရဲ့ခေါ် Radical Left ဒီလဝက်ဆွန့်ရောက်တွေရဲ့အယူဆကဒီနေဆက်ကိစ္စမှာလွှမ်းမိုးတာကိုသူအဖြစ်ခံမှာမဟုတ်ဘူးလို့တော့သတိပေးခဲ့ပါတယ်။စနေ့နေ့လယ်ပိုင်းတုန်းကအင်ပီရိုကနေပြီးတော့တရိုက်ထုတ်လွှင့်တဲ့မေးခွန်းထဲမှာလူမှုကြီးကြပ်ရေးကိစ္စတွေထိန်းချုပ်ဖို့အတွက် Federal Winter နောက်ထပ်2950ထပ်ထားပြီးတော့290ကီလိုမီတာအရှည်ရှိတဲ့မက္ကဆီကိုနယ်စပ်မှာတမ်လီတတိုင်းခရီးအတွက်ဒေါ်လာ 5.9 ဘီလီယံအစုပြုပါတယ်။အပြန်လှန်အားဖြစ်တော့လူမှုကြီးကြပ်ရေးနဲ့ပတ်သက်လို့သူမူလတုန်းကဖြတ်သိမ်းမှုရထားတဲ့အစီအစဉ်နှစ်ခုကိုတော့အပေးယူလို့ညှိနှိုင်းမယ်ဆိုပြီးတော့ကန့်လန့်ထားပါတယ်။ဒါကာလို့ခေါ်တဲ့အမေရိကန်ပြည်ထောင်စုတဲကလေးဘွားမှာရောက်ရှိလာသူတွေကိုကာကွယ်ပေးအစီအမံနဲ့ TBS လို့ခေါ်တဲ့လက်တင်အမေရိကနဲ့အာဖရိကနိုင်ငံချို့ကရွှေ့ပြောင်းသူတွေကိုပေးထားတဲ့ယာယီအကာအကွယ်ပေးအစီအစဉ်မျိုးဖြစ်ပါတယ်။ပတ်တီကြီးနှစ်ရက်ကကိုယ်စားလှယ်ပြင်ဆင်ရေးဆွဲထားတဲ့ Bridge Act အရာDreamers လို့ခေါ်တဲ့ဒီ American ကိုကလေးဘွားမှာတရားမဝင်ရောက်ရှိလာကြသူ9,400ကိုအလုလုခွင့်ဆက်ပေးထားပြီးတော့အလုလုခွင့်သူတို့ရုပ်သိမ်းခံရလို့ရှင်လဲထန်ဒီပြန်ပို့မဲ့အရေးကနေပြီးတော့3နှစ်ဆိုင်းငံ့ပေးထားမှာဖြစ်ပါတယ်။သမ္မတ Trump မပါဝင် Conservative အယူဆရှိသူတွေဟာဒီအစီအစဉ်တွေကိုရပ်ပစ်ဖို့မူလကသဘောထားရှိထားတာပါ။ဒါပေမဲ့လို့အခုလိုကမ်းလှမ်းချက်မေကိုမပြောခင်လေးမှာပဲအောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကဒီကမ်းလှမ်းချက်တွေဟာမူလကလေးကသူတို့ကန့်ကွက်ထားတဲ့ကမ်းလှမ်းချက်တွေဖြစ်တာမို့လို့လက်မခံနိုင်တဲ့အကြောင်းနဲ့အခုသမ္မတရဲ့ကြိုးပမ်းမှုဟာစိတ်စေတနာကောင်းနဲ့လုပ်တာမဟုတ်ဘူးဆိုပြီးတော့တုံ့ပြန်ဆွဆွဲပါလေ။ကယ်လီဖိုးနီးယားအောက်လွှတ်တော်အမတ်တူဖြစ်တဲ့ Ted Lieu ကတော့အစိုးရလုပ်ငန်းတွေရပ်ထားတာကိုနီးနာတစ်ခုအနေနဲ့သုံးပြီးတော့ညှိနှိုင်းတာမျိုးကိုသူတို့အနေနဲ့လက်မခံနိုင်တဲ့အကြောင်းအရင်ဆုံးတော့အစိုးရလုပ်ငန်းတွေအားလုံးကိုပြန်ဖွင့်ပေးရမယ်ဆိုပြီးတော့တောင်းဆိုလိုက်ပါလေ။
American သမ္မတ Donald Trump ဟာ American Mexico နယ်စပ်တတိုင်းဆောက်လုပ်ဖို့ဒေါ်လာ 5.9 ဘီလီယံရဖို့အတွက်ကိုအပေးယူလုပ်တဲ့အနေနဲ့ဒါကာလို့ခေါ်တဲ့ American ပြည်ထောင်စုကိုကလေးဘွားကလေးကရောက်ရှိလာခဲ့ရတဲ့သူတွေကိုအကာအကွယ်ပေးဖို့အတွက်$3,000ပေးသွားမယ်ဆိုပြီးတော့ကမ်းလှမ်းလိုက်တယ်ဆိုပြီး American သတင်းမီဒီယာတွေကပြောကြားလိုက်ပါတယ်။သမ္မတ Trump ဟာမနေ့စနေနေ့ညနေပိုင်းကတိုင်းပြည်ကိုမိန့်ခွန်းပြောကြားခဲ့ပါတယ်။ Dream Act လို့အတူောက်ခေါ်တဲ့ပြည်ပကနေတရားဝင်စာရွက်စာတမ်းမရှိဘဲမိဘတွေနဲ့ရောက်လာကြတဲ့ကလေးငယ်တွေဖွံ့ဖြိုးတိုးတက်ရေးပညာရေးနဲ့ဆိုင်တဲ့အုပ်တွေကိုကွန်ရက်လွတ်တော်ကအချိန်မှများစွာအတိမပြုဖြစ်ခဲ့ပြီးတဲ့နောက်ဒီ Dream Act ကို2012ဇွန်လမှာသမ္မတအိုဘားမားကအုပ်ချုပ်ရေးမိန့်နဲ့ထုတ်ပြန်ခဲ့တာဖြစ်ပါတယ်။အဲဒါကအစီအစဉ်နဲ့ Dream Act အောက်မှာရှိနေတဲ့လူငယ်တွေကိုတော့ Dreamers လို့ခေါ်ကြတာဖြစ်ပါတယ်။မူလကတော့ဒီအစီအစဉ်ရ American ပြည်ထောင်စုတဲကိုအသက်16နှစ်မပြည့်ခင်ဒါမှမဟုတ်2009ဂျွန်လာမတိုင်ခင်ကတရားဝင်စာရွက်စာတမ်းမရှိဘဲဝင်ရောက်လာတဲ့ရွှေပြောင်းအခြေချနေထိုင်သူတွေဟာသူတို့နိုင်ငံကိုပြန်ဖို့မခံရဘဲနှစ်နှစ်တစ်ကြိမ်တက်တန်းတိုးနိုင်တဲ့အလုပ်လုပ်ကင်ခွင့်ကိုလည်းခွင့်ပြုထားတာဖြစ်ပါတယ်။အမ မေဂန်နိုင်ငံမှာ2009ခုနှစ်ကစပြီးတော့တောက်လျှောက်နေနေတဲ့သူတွေကိုပဲဒီအစည်းအဝေးမှာအကျုံးဝင်တာဖြစ်ပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံမှာလာမယ့်သမရရွေးကောက်ပွဲအတွက်အစိုးပြုတဲ့လုပ်ငန်းစဉ်တွေလုပ်နေရမှာအခုတနင်္ဂနွေနေ့မှာအဆုံးသတ်သွားပြီဖြစ်ပါတယ်။သမရအာရှရက်ဂန်နီနဲ့သူ့ရဲ့မဟာမိတ်ညွန်မောင်းအဖွဲ့တွေကအဗ်ဒူလာတို့ဟာသမရကိုယ်စားလှယ်ဆင်းလောင်းနေတဲ့မှာပါဝင်နေကြပါတယ်။2014ရွေးကောက်ပွဲမှာအငြင်းပွားမှုတွေရှိခဲ့ပြီးတဲ့နောက်အမေရိကန်ပြည်သူ့ကဂျာဝင်ညှိနှိုင်းပေးခဲ့မှုနဲ့ဂရနီကသမရနော်အဗ်ဒူလာကတော့အုပ်ချုပ်ရေးအဖွဲ့ရဲ့အကြီးအကဲဝန်ကြီးချုပ်သဘောမျိုးတာဝန်တွေယူခဲ့ကြတာပါ။ယူကော့ပွဲကူစလေလောင်းနေလက်ခံရေးအချိန်မပြည့်ခင်နိုင်ဘိုင်းလေးမှာပဲသူတို့နှစ်ဦးစလုံးကကူစလေလောင်းဖြစ်နေသူတို့ရဲ့အဆိုပြုလှတွေကိုလွတ်လပ်တဲ့ယူကော့ပွဲထံကိုတင်သွင်းခဲ့ကြတာပါ။အခုလိုယူကော့ပွဲလုပ်ငန်းတွေမစခင်ဒီမနေ့မနေ့အစောပိုင်းမှာတော့အာဖဂန်ရှိပန်းချန်ကလုကာခိုင်နဲ့မှာဆူရချင်တာတခုကိုအသေးကံကားပုံးခွဲတက်ခိုက်တာကြောင့်လုံရင်းဝင်တဲ့ရှီဦးထက်မနေ့သေဆုံးခဲ့ပါလေ။အာဖဂန်မှာတာလီဘန်တပုံထကြွမှုတွေတဖန်ပြန်ပြီးတော့နိုးလာတဲ့သဘောရှိတာကြောင့်လုံခြုံရေးအရေးစိုးရိမ်စရာအခြေအနေတွေမှာလည်းပိုပြီးတော့ရှိလာပါတယ်။သမ္မတရွေးကောက်ပွဲလှုပ်ဖို့ကတော့ဇူလိုင်လ20ရက်နေ့မှာတတ်မှတ်ရထားပါတယ်။အာဖဂန်မှာကျင်းပခဲ့တဲ့အရင်ရွေးကောက်ပွဲတွေမှာဖြစ်ခဲ့တဲ့အမှားယွင်းတွေမျိုးထပ်မဖြစ်ဖို့ပြုပြင်ပြောင်းလဲမှုတွေလှုပ်ဖို့ကလည်းအားနည်းနေတာကြောင့်မလို့ရွေးကောက်ပွဲကိုအတော်လေးစောင့်ကြရမယ့်အနေထားမှာတော့ရှိပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲရက်ကိုမူလတော့ကဧပြီ20ရက်နေ့အစဇူလိုင်လအထိရက်ရွှေ့ထားတာမို့လို့ပို့ပြီးတော့စီစဉ်ကြိမ်လဲရတယ်ပြဿနာတွေကိုဖြေရှင်းနိုင်လိမ့်မယ်လို့ရွေးကောက်ပွဲတာဝန်ရှိသူတွေဘက်ကတော့မျှော်လင့်ထားပါတယ်ဒါပေမဲ့လည်းပြီးခဲ့တဲ့အော်တိုဘာလလွှတ်တော်ရွေးကောက်ပွဲတွေအတွင်းမဲမတမာမှုတွေရှိခဲ့တဲ့စီမံခန့်ခွဲမှုအားနည်းချက်တွေရှိတယ်ဆိုပြီးတော့ရွေးကောက်ပွဲကော်မရှင်ဟာအတော်လေးကိုဝေဖန်ခြင်းခံခဲ့ရပါတယ
်မက္ဆီကိုနိုင်ငံအလဲပိုင်းမှာတောက်ချာနေကရေနံပိုင်လိုင်းပေါက်ကွဲမှုကြောင့်83ယောက်ထပ်မံတည်ဆုံးခဲ့တယ်လို့ဟေရာဂိုပြည်နယ်အုပ်ချုပ်ရေးမှူးကစနေနေ့မှာပြောကြားလိုက်ပါတယ်ဒါပြင်နိုင်ငံရတဲ့သူအရေးတွက်ဟာလည်း84ယောက်ထပ်မံတည်ရှိတယ်ဆိုပြီးတော့ပြည်နယ်အုပ်ချုပ်ရေးမှူးအိုမာဖိုင်ယက်ကမြို့တော်မက္ကဆီကိုစီးတီးမှာစနေနေ့ကလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောပါရဲဟီရာဂိုပြည်နယ်ကရေနံပိုက်လိုင်းကနေရေနံတွေကိုတရားမဝင်ခိုးယူနေတဲ့သူတွေကြောင့်ပိုက်လိုင်းယူစိမ့်တာနဲ့ပေါက်ကွဲမှုတွေဖြစ်ပွားခဲ့တာဖြစ်တယ်ဆိုပြီးတော့အာနာပိုင်းကပြောပါရဲဗီဒီယိုတစ်ခုမှာတော့ပေါက်ကွဲမှုဖြစ်ပွားခြင်းရေနံစီတွေလေထဲကိုပန်းထွက်သွားပြီးတော့ဒီအဲ့ဒါကိုလူတွေကရေပုံးတွေအမိုက်ပုံးတွေစတိုင်းနဲ့လိုက်ပြီးတော့ခံနေကြတာတွေ့ရပါတယ်ဟီရာဂိုပြည်နယ်အုပ်ချုပ်ရေးမှူးအိုမာဖိုင်ကတော့အဲ့ဒီမှာနေထိုင်ကြတဲ့သူတွေအနေနဲ့ရေနံခိုးယူမှုမှာမပါဝင်ကြဖို့ကိုတိုက်တွန်းလိုက်ပြီးတော့ဒီလိုခိုးယူတာတွေဟာတရားမဝင်ဖြစ်တဲ့အပြင်ကိုယ့်ရဲ့အသက်ကိုရောမိသားစုအတွက်ပါအန္တရာယ်ဖြစ်စေတယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်။မက္ကဆီကိုသမ္မတအန်ဒရေးစ်မန်ယောလိုပက်စ်အိုဘရာဒေါကလည်းအစိုးရအနေနဲ့ပောက်ကွဲမှုဖြစ်တဲ့နေရာကလူတွေကိုအကူအညီပေးသွားမယ်ဆိုပြီးတော့ပြောထားပါတယ်။လောင်စာဆီခိုးယူမှုတွေကြောင့်မက္ကဆီကိုအစိုးရဟာတစ်နှစ်ကိုအမေရိကန်ဒေါ်လာ3ဘီလီယံလောက်ဆုံးရှုံးရတယ်ဆိုပြီးတော့လည်းပြောပါတယ်ခင်ဗျာ။
ကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်VOA အမေရိကန်တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်တင်လွှင့်နေပါတယ်။ကွန်ဂိုနိုင်ငံမှာတော့အခုတနင်္ဂနွေနေ့အစောပိုင်းဖွဲ့စည်းပုံဆိုင်ရာတရားရုံးရဲ့အဆုံးဖြတ်ကြောင့်ရွေးကောက်ပွဲဆိုင်ရာအကြက်တဲကြီးအတော်လေးကိုနဲ့ရှင်းရှင်းအခြေအနေအထိဖြစ်လာပါတယ်။ရွေးကောက်ပွဲမှာ Felix Tshisekedi ကိုဆွဆွဲထားတဲ့မင်းမတော်မှမှုတွေကိုဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကညှဉ်းဆန်းလိုက်ပြီးတော့သူ့ကိုအနိုင်ပေးလိုက်ပါတယ်။တစ်ဖက်မှာတော့ရှင်ပြိုင်ပက်တူဖြစ်တဲ့ Martin Fayulu ကတော့သူဟာတိုင်းပြည်ရဲ့တရားဝင်ရွေးချယ်ခံရတဲ့သမရဖြစ်တယ်ဆိုပြီးတော့ချက်ချင်းသူ့ဘာသူကြေညာပါတယ်။ဒါပေမဲ့လို့လဲ Fayulu ကရွေးကောက်ပွဲကော်မရှင်ကပေါက်ကြားလာတဲ့အချက်လက်တွေကိုညှို့ပြီးတော့သူအပြတ်သက်နိုင်ရတယ်လို့ပြောတဲ့အပေါ်မှာဘာအထောက်အထားမှမရှိဘူးလို့တရားရုံးကဆုံးဖြတ်ပါတယ်။ Fayulu ကတော့ဒါဟာဖွဲ့စည်းပုံဆိုင်ရာအာဏာသိမ်းတဲ့လုပ်ရဖြစ်တယ်ဆိုပြီးတော့ကွန်ဂိုပြည်သူတွေကိုလမ်းတွေပေါ်ကိုညင်းညံထွက်ပြီးဆန္ဒပြကြဖို့တိုက်တွန်းနေပါတယ်။လူကြိုက်များခဲ့တဲ့ကွလွန်သူအရင်တိုက်ခန့်ခေါင်းဆောင်ဟောင်းအီသီနီးယားရဲ့သားဖြစ်သူရှီဇဂီဒီရဲ့သမရကျမ်းကျိန်ပွဲကိုတော့လာမယ့်အင်္ဂါနေ့မှာပြုလုပ်ဖို့ရှိနေပါတယ်။သူ့ရဲ့ထောက်ခံသူတွေကတော့တရားရုံးအပြစ်မှာစူဝေးပြီးတော့သူ့ကိုဂုဏ်ပြုနေကြပါတယ်။အခုလိုတရားရုံးဆုံးဖြတ်ချက်ထွက်မလာခင်မှာလဲရှီဇဂီဒီရဲ့ထောက်ခံသူတွေဟာမြို့တော်လမ်းတွေပေါ်ထွက်ပြီးတော့ကွန်ဂိုပြည်သူတွေအတွက်ကွန်ဂိုနိုင်ငံဆိုတဲ့စာရန်တွေကိုကင်ပြီးတော့ထွက်ဆန္ဒပြနေကြပါတယ်။
အာဖဂန်နစ္စတန်နိုင်ငံငြိမ်းချမ်းရေးရဖို့အတွက်ဆောင်ရွက်တဲ့နေရာမှာအစုအဖွဲ့အားလုံးပါဝင်ပတ်သက်နိုင်တဲ့တရားဝင်မှုရဖို့အတွက်လှုပ်ဆောင်သွားဖို့ပိုင်းဖြတ်ထားတယ်လို့အမေရိကန်ကပြောလိုက်ပါတယ်။အာဖဂန်ပြည်နယ်တင်မြေကြီးဆိုင်ရာအမေရိကန်ထူးကိုယ်စားဇော်မိုင်းခလီဇက်ကစနေနေ့ကထွေတယ်ကနေပြောလိုက်တာပါ။သူပါဝင်အာဖဂန်ငြိမ်းချမ်းရေးဆွေးနွေးပွဲတာဝန်ရှိသူတွေဟာအာဖဂန်တာလီဘန်ကိုယ်စားအဖွဲ့အနေနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေပါကစ္စတန်နိုင်ငံမှာနောက်တစ်ကြိမ်ကျင်းပနိုင်မှုအတွက်စီစဉ်နေကြတာဖြစ်ပါတယ်။ခါလီဇက်ဟာပါကစ္စတန်နိုင်ငံသားဝင်ကြီးနဲ့လည်းတွေ့ဆုံခဲ့ပြီးတော့တာလီဘန်တွေဆွေးနွေးမှုတွေဆက်လုပ်ဆောင်နိုင်မဲ့ နီလန်းတွေကိုဆွေးနွေးခဲ့ကြပါတယ်ပြီးခဲ့လက UAE နိုင်ငံမှာခါလီဇက်ဦးဆောင်တဲ့ကုလသမဂ္ဂအဖွဲ့နဲ့နောက်ဆုံးအကြိမ်တွေ့ပြီးခဲ့ကအာဖဂန်တာလီဘန်တွေဟာသူတို့ရဲ့ကုလသမဂ္ဂအဖွဲ့ကိုထပ်ပြီးတော့ဆေးလွတ်ဖို့အတွက်တော်ဆုံနေတာဖြစ်ပါတယ်တာလီဘန်တွေကတော့အမေရိကန်နဲ့နေရိုးတပ်ဖွဲ့တွေအာဖဂန်နစ္စတန်နိုင်ငံတွေကနေပြန်ထွက်ပြီးတော့သူတို့နိုင်ငံတွင်းကနိုင်ငံရေးအမြင်မတူကွဲပြားတာတွေကိုသူတို့ဘာသာသူတို့ဖြည့်ရှင်းခွင့်ပေးဖို့အဓိကတောင်းဆိုထားပြီးတော့အမေရိကန်ကုလသမဂ္ဂအဖွဲ့ဟာဒီကိစ္စကိုမဆွေးနွေးလို့ပဲနောက်ပြန်ဆုတ်နေတယ်ဆိုပြီးတော့တာလီဘန်ဘက်ကစွပ်စွဲပါတယ်အမေရိကန်ဆိုရဘက်ကတော့တာလီဘန်တွေကိုအာဖဂန်ဆိုရနဲ့တိုက်ရိုက်ဆွေးနွေးပြောဆိုဖို့တိုက်တွန်းထားပါတယ်ခင်ဗျာ
ပါကစ္စတန်နိုင်ငံမှာတနင်္ဂနွေနေ့ကတော့ကြမ်းဖက်မှုတံပြန်ရရှိရေးတရားစင်ကျော်ဖမ်းခံလိုက်ရပါတယ်အဲဒီအာဖဂန်ရရှိတွေဟာလူလက်ပိုက်အမျိုးသားအမျိုးသမီးစုံတွဲနဲ့သူတို့ရဲ့ဆက်ကျော်တဲ့ရွယ်သမီးတူနောက်မိသားစုမိတ်ဆွေတူကိုပြတ်တက်ခဲ့တဲ့ဖြစ်ရပ်တည့်ရကြမှာခုလိုဖမ်းဆီးမှုတွေရှိလာတာပါအရာရှိသူတွေဘက်ကတော့သူတို့ဟာ IS သွေးကြော်တွေနဲ့ပြစ်ခိုက်မှုဖြစ်ခဲ့တာလို့ဆိုပါတယ်။အဲ့မှာမိသားစုတွေကနောက်ထပ်သမီးနှစ်ဦးကတော့အသက်ရှင်ကြပါလေ။သူတို့ဟာသွေးအီးအီးနဲ့ပြစ်တက်တာခံခဲ့ရတယ်လို့ဆွေမျိုးတွေနဲ့မျက်မြင်သက်သေတွေကပြောပါလေ။မိသားစုဝင်ရဲ့သားဖြစ်သူကတော့သူတို့မိသားစုဟာမင်္ဂလာဆောင်တစ်ခုကိုအသွာအဲ့မှာရဲတွေဘက်ကစတင်ပြစ်ခတ်တာဖြစ်တယ်လို့ပါကစ္စတန်ရုပ်သံဌာနကပြောထားပါလေ
။မော်ဘုံမျိုးမာဒီငလေးချင်းပါခဲ့တဲ့ Australian Open Tennis တိုင်ပွဲမှာတော့ Champion Roger Federer ရှုံးနေသောပါတယ်။မြို့သားတူချင်းဒေါက်တာစင်ပွဲစဉ်ကိုဒီကနေ့ကစားရမှာ Greece နိုင်ငံကအဆင့်14 Stefanos Tsitsipas ကချန်ပီယံရိုဂျာဖက်ရာကို6-0, 6-0, 6-5, 6-6နဲ့နိုင်ပြီးတော့ควอเตอร์ไฟนอลကိုတက်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ
တင်းငွေညပိုင်းထိတန်းရောက်တဲ့တွေကိုကိုသားညုံနဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါVOA ကနေအခုထုတ်လွှင့်တဲ့ဒီအစီအစဉ်ကို VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာဓာတ်ရိုက်နားဆင်နိုင်သလို VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့မြန်မာနိုင်ငံဆန်ရသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်။လမ်းပန်းဆက်သွယ်မှုခက်ခဲပြီးဖွံ့ဖြိုးတိုးတက်မှုအနည်းဆုံးပြည်နယ်တွေကတစ်ခုဖြစ်တဲ့ချင်းပြည်နယ်ကပြည်သူ့ဆေးရုံတွေမှာစေဝါအခက်အခဲနဲ့ကျန်းမာရေးဝန်ဆောင်မှုညံ့ဖျင်းတာပညာသင်ကြားမှုတွေမှာဘာသာစကားအခက်အခဲဖြစ်ရတာစတဲ့အခက်အခဲတွေနဲ့ဒေသခံတွေအတော်လေးကြုံနေရတဲ့အတွက်အစိုးရအနေနဲ့အလေးနက်ထားဖြေရှင်းပေးဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုချင်းပြည်သူတွေကတောင်းဆိုလိုက်ပါတယ်။ဒေါအောင်ဆန်းစုကြည်ချင်းပြည်နယ်ခရီးစဉ်အတွင်းမှာချင်းပြည်သူတွေနဲ့တွေ့ဆုံချိန်မှာဒေသခံတွေကသူတို့ရဲ့အခက်အခဲတွေကိုအသီးသီးရင်ဖွင့်ခဲ့တာပါ။အပြည့်အစုံကိုမတ်စုမုံကစူးစီးတင်ပြပေးထားပါတယ်ရှင်။
ဟုတ်ပါတယ်မြန်မာနိုင်ငံထဲမှာလမ်းမဆက်သွယ်မှုအခက်အခဲဆုံးနဲ့ဖွံ့ဖြိုးတိုးတက်မှုနောက်ကျတဲ့ပြည်နယ်တွေကတခုဖြစ်တဲ့ချင်းပြည်နယ်တွေမှာတည်ဆောက်ထားတဲ့တီကီးရေလောင်တမန်ကိုလာပြီးတော့ဖွင့်လှစ်ပေးတဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ချင်းပြည်နယ်ကိုရောက်ရှိလာချိန်မှာတော့ထန်တလန်ဟာခါကဒေသခံချင်းပြည်သူတွေနဲ့တွေ့ဆုံခဲ့ကြတာပါ
အစိုးရတခုရဲ့တာဝန်ဆိုတာနိုင်ငံရဲ့အနာဂတ်အတွက်စဉ်းစားကြည့်လို့ဖြစ်ပါတယ်လက်ရှိကြတဲ့စုပေါင်းမှာဒီမှာတို့တက်မှုတွေရအောင်လုပ်ရစွာအမြဲတမ်းရည်ရှိနေတဲ့အလို့ရပါမယ်။ဒီနေ့ကျွန်တော်ငါးနေ့ကျွန်တော်နောက်ရက်ပေါ်ရက်ကျွန်တော်နောက်ရက်တွေအဆက်ပြေးဆက်အတွက်ကျွန်တော်တို့စူးစမ်းပြီးတော့အလို့ရမှာဖြစ်ပါတယ်။ဒီမှာလည်းဒီတော်စုဖြစ်ပါတယ်။ဒီတော်စုဆိုတာလူပွဲရတဲ့တာဝန်သားလူမျိုးပေါင်းစုံနဲ့ဖွဲ့စည်းထားတဲ့နိုင်ငံဖြစ်ပါတယ်။ဒီမှာလည်းဒီကျေးဇူးတွေကိုကြည့်ကြအောင်ပြောရပါမယ်စကားတွေကိုကြည့်ကြအောင်သမိုင်းဆန္ဒလေးမကြည့်ရဘူးကိုယ်ပဲဘာသာလေးမကြည့်ရဘူးဘုဒ္ဓဘာသာလေးကျမတို့အားလုံးမှာဒီပြည်တော်စုတဲ့တန်းသူတွေဖြစ်ပါတယ်အဲ့ဒီစိတ်ထားကိုခိုင်ခိုင်မာမာရှိဖို့ဟာအင်တာမနေကြတယ်
မြန်မာနိုင်ငံထဲမှာလမ်းမဆက်သွယ်မှုအခက်အခဲဆုံးနဲ့ဖွံ့ဖြိုးတိုးတက်မှုနောက်ကျတဲ့ပြည်နယ်တွေကတခုဖြစ်တဲ့ချင်းပြည်နယ်တွေမှာသူတို့ရင်ဆိုင်ကြုံတွေ့ခဲ့ရတဲ့အခက်အခဲတွေနဲ့ပတ်သက်လို့ချင်းပြည်သူတွေကရင်ဖွင့်ပြောကြားခဲ့ကြတာပါအထူးသဖြင့်ကတော့မိုးရသည့်ချိန်အိုးအိမ်ဆောင်ဦးတွေပါဝင်ခရီးလမ်းတွေမြေပြိုကျပျက်စီးတာတွေနောက်ကောက်ပဲသီးနဲ့ဆိုက်ခင်းတွေပိုးဖြတ်ပျက်စီးတာမျိုးလိုစားနပ်ရိက္ခာအခက်အခဲနဲ့ပြည်သူဆေးရုံတွေမှာကျန်းမာရေးဝန်ဆောင်မှုညံ့ဖျင်းတာဆေးဝါးမလုံလောက်တာတွေကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုပြောကြားခဲ့ကြပါတယ
်ကျေတော့ဟောမြာတိတိမှာကျွန်တော်တက်တက်နေချက်ပါလေ။ဒါဒီစတာဒီဆက်ရဟိုဒီဇော်ရန်ပြင်မှာလေ။ဟောခွေးလောက်စားတော့အနေထိုင်နေလို့ခေတ္တပြည်လုံးလာဆိုရှိပါရဲ့။အဲ့ဒါလေးကိုဟိုဒီနည်းတိုင်းပြီကို HIV ဆိုတော့ဟောတော့ရေးရအချင်းနဲ့စီပါလိမ့်မယ်လို့စိတ်ထင်နဲ့ပြန်လာချင်းနဲ့တာပြည်လို့ရှိပါရဲ့။အဲ့တော့တချို့ကပြန်လာတာရှိတယ်။အဲ့ဒါငါပြည်ကြီးစောင်းတဲ့ခါမှာဟောသူတို့ဟုတ်ပါမှာဒီနေ့တော့ဆုံးတဲ့တော့လေးပါးစစ်သားနဲ့တက်တယ်ဒီမှာသူငယ်သားနဲ့ဆက်ဆိုင်တယ်ဒါဝိလေးကလူကြီးဆက်တဲ့လူကြီးနဲ့ဟိုသူ့တန်းငူတန်းကိုဟိုတက်ကြရမယ်အဲ့ဒါလည်းရှိနိုင်ကြလားဒီဖက်ကခေါ်လာတဲ့အခါမှာဒီကောင်းစုစင်းသူ့ကိုအခက်ရှိပါလား
။ထောင်ဆန်းစုကြည်ဘက်ကလည်းနိုင်ငံသူနိုင်ငံသားတိုင်းသူတို့ရင်ဆိုင်ကြုံတွေ့နေရတာကိုသူတို့ကိုယ်တိုင်အတန်နဲ့ထုတ်ဖော်ပြောဆိုခွင့်ရှိတယ်လို့ပြောဆိုပြီးတော့လိုအပ်ချက်တွေကိုပြည်내အစိုးရအနေနဲ့ရောပြည်ထောင်စုအစိုးရအနေနဲ့ပါအတက်နိုင်ဆုံးဖြည့်ဆည်းပေးဖို့စီစဉ်ပါမယ်လို့ပြောဆိုခဲ့ပါတယ
်။ဒါကြောင့်ချင်းပြည်နယ်ကိုယ်တော်ဘက်တာဝန်ယူရတဲ့အစိုးရအဖွဲ့တို့ဒီကဏ္ဍကအားလုံးပဲလုပ်ရတဲ့အခါကျတော့ဒီချင်းပြည်နယ်တွေကဒေသတွေနဲ့ဒီကဏ္ဍဟာကဒေသအတွက်လုပ်ပေးပါမယ်လို့ပြောတာဖြစ်ပါတယ်။ဘောပေါက်ပါတယ်နော်။ဒီအစိုးရအဖွဲ့ကဒီလိုစကားပြောကောင်းနေတယ်။ပို့ပြီးတော့လက်ရှိပြည်သူရှိတယ်ကောင်းနေတယ်လို့ဒီမှာလည်းပြောပြတယ်။
အထူးသဖြင့်ချင်းမီနယ်ထဲမှာကလေးငယ်တွေကြားပညာသင်ကြားမှုတွေမှာဘာသာစကားအခက်အခဲကြုံနေရတာတွေကိုလည်းချင်းပြည်သူတွေဘက်ကရင်ဖွင့်ခဲ့ကြပါတယ်ဒီလိုမျိုးဘာသာစကားအခက်အခဲကြုံရတဲ့ပညာရေးအခြေအနေပါဝင်ချင်းုံစေခန့်တွေကကျန်းမာရေးဝန်ဆောင်မှုတွေနဲ့ပတ်သက်လို့အတက်နိုင်ဆုံးဖြည့်ဆည်းဆောင်ရွက်ပေးဖို့ကိုလည်းဒေါက်တာဆန်းစုကြည်ကကတိပေးပြောဆိုခဲ့ပါတယ်ဒီ
မှာဒီပြည်တော်စုရဲ့သာသမီတွေဆိုတော့မိသားစုစိတ်ဓာတ်တွေကအားလုံးအားလုံးအောင်လို့ပြောကြတာအားလုံးဟာရောင်းရတဲ့ပြည်နိုင်ရမယ်ဆွေးနွေးရမယ်တိုင်နိုင်ရမယ်သဘောတူတဲ့အချက်တွေကိုသဘောတူတဲ့ကိစ္စတခုအခြေအနေတစ်ခုကိုရောက်သွားအောင်လို့ကျွန်တော်တို့စူးစမ်းပြီးတော့ဆောင်ရွက်ရပါမယ်။ကျွန်တော်တို့အားလုံးညီညွတ်လို့ရှိလို့ရှိရင်ညီညာရေးရကျွန်တော်တို့အားလုံးညီညွတ်လို့ရတဲ့ညီညာရေးပေါ်မှာခြေကပ်ပြီးတော့ကျွန်တော်တို့နိုင်ငံကိုတည်နေတဲ့စားတဲ့လူတို့ကိုခွင့်ပြုအောင်လုပ်မယ်။
ပြည်နယ်နဲ့တိုင်းနယ်တွေမှာဖွံ့ဖြိုးတိုးတက်မှုနှောက်ကြသလိုလမ်းမဆက်သွယ်ရေးခက်ခဲတွေရှိတဲ့အပြင်ရာသီဥတုဒဏ်အပြင်မှာပြည်နယ်အတွင်းမှာပဲတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တချို့နဲ့မြန်မာစစ်တပ်တို့ကြားစစ်ရေးတင်းမာမှုတွေကြောင့်ချင်းဒေသခံပြည်သူတွေလည်းစစ်ဘေးလွတ်ရာကိုတိမ်းရှောင်နေရပြီးတော့နေမြေမတည်ငြိမ်မှုတွေနဲ့ရင်ဆိုင်ခဲ့ကြရတာတွေလည်းရှိပါတယ်ရှင်
။မဆုမမရှင်ဒီတစ်ပတ်အတွက်မြန်မာအရေးဆွေးနွေးခန်းမှာတော့မြန်မာလက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်ဘာသာပေါင်းစုံညီညွတ်ရေးဘာသာရေးခန်းနာတွေနှောက်ယှက်တားဆီးတာနိုင်ငံတကာရဲ့အမြင်တွေကိုတုံ့ပြန်ရည်နဲ့ပတ်သက်ပြီးကက်သလစ်ဂိုင်းချုပ်ဆရာတော်ကြီးချားလ်စ်ဘိုကိုကိုကျော်ကျော်သိန်းကတွေ့ဆုံမေးမြန်းထားပါတယ်ရှင
်။အိုင်နေကြီးတို့ဒီလိုကိုတူတူထူးထူးကြည့်ကြပါမယ်ခင်ဗျ။ပထမဆုံးကတော့ကျွန်တော်ဂိုင်နေကြီးအခုမြန်မာပြည်ရဲ့ငြိမ်းချမ်းရေးအခြေအနေပေါ့နော်ဒီအပိုင်းတွင်ကြားရတဲ့တဲ့နေလည်းရှိလာပါတယ်ဒါပြင်တိုက်ပွဲတွေကလည်းလောလောဆယ်တော့လုံးလုံးရပ်သွားတဲ့အခြေအနေတော့မရှိသေးပါဘူးဆိုတော့မြန်မာပြည်ရဲ့ငြိမ်းချမ်းရေးနဲ့ပတ်သက်ပြီးတော့ဂိုင်နေကြီးရဲ့မျှော်လင့်ချက်စကားလေးမြင့်ကြားပေးပါခင်ဗျာ
သူတို့မျိုးဗီဒီယိုကနေတဆင့်ပါနော်ကောင်းတဲ့တဲ့လေးတွေဖြန့်နေတဲ့အတွက်ကြောင့်မို့ဆရာတော်အနေနဲ့ဝန်တာရဲကျေးဇူးလေးတင်တဲ့သူမျိုးအခွင့်ရရတဲ့ခါလဲဆရာတော်ကိုယ်တိုင်လည်းပဲသတင်းကောင်းပေးနိုင်တဲ့အတွက်ကြောင့်မို့အထူးပဲနော်ကျေးဇူးတင်မယ်။ဒီငင်းချိုင်းနဲ့ပတ်သက်လို့ဒီ2018ခုနှစ်မှာတော့ဒီအဆင်ပြေတဲ့အချက်လက်တွေရှိသလိုအဆင်မပြေတဲ့ဟာတွေလည်းပဲအချက်လက်တွေလည်းအများကြီးရှိပါတယ်။တိုက်ပွဲတွေမရဘူးပြစ်ခတ်နေကြတယ်။ဒီတပ်မတော်နဲ့လက်နက်ကင်အဖွဲ့တွေဖြစ်ပျက်နေတဲ့ဟာတွေလည်းခီးလည်းပဲဖြတ်ကျော်ပြီးတော့လာရတယ်ပေါ့။ဒါပေမဲ့ဒီလွန်ခဲ့တဲ့ရပိုင်းလေးတွေမှာပဲဒီတမရကာချုပ်ကိုယ်တိုင်ကြီးညာချက်ထက်မှာလေးလာတာအတွက်ဒီခမှုတွေရဆဲပြီးတဲ့နောက်ရင်ချမ်းရေးခီးလန်းစဉ်ကိုဟိုစလျှောက်ကြမယ်ဆိုတော့သတင်းကောင်းကိုကြားတဲ့အခါမှာသူတို့အားလုံးပျော်ကြတယ်ပြည်သူပြည်သားတွေပျော်ကြတယ်အထူးသဖြင့်ဒီစစ်ရှောင်းစခန်းမှာနေကြတဲ့လူတွေအတွက်အတော်အဝယ်ပျော်တဲ့သတင်းတစ်ခုဖြစ်ပါတယ်သူတို့အားနည်း6နှစ်9နှစ်ထဲကိုရောက်လာပြီမင်းကသူနဲ့သွားတွေ့တော့ကျွန်တော်ကျမတို့ရဲ့အနာဂတ်ကဘာလဲလို့သူမေးတဲ့လူတွေအခုဒီလိုမျိုးသတင်းကြားတဲ့ခါမှာသိကုန်မှပျော်ကြမယ်ပေါ့အဲ့တော့ဒီခီးလန်းစဉ်ကိုတက်မတော်ကိုရိုင်းကနေပြီးတဲ့နောက်လမ်းဖွင့်ပေးတယ်သူကိုရိုင်းကနေပြီးတော့ဥဆောင်တဲ့ပုံစံဖြစ်တဲ့အတွက်ကြောင့်မို့ဟိုချုပ်နေတဲ့အစိုးရရောတက်မတော်ရောလက်နက်ကင်ရောပေါ့တက်ညီလက်ညီနဲ့ဒီစကောစဝဲဝိုင်းမှာပေါ့နော်သူတို့ဆွေးနွေးပြီးတော့ငင်းချိုင်းကိုရဖို့ရန်အတွက်ကအရေးကြီးလို့မကဘူးနော်အလုံးစူးစမ်းသားမယ်လို့လည်းမျှော်လင့်ပါတယ်အဲ့တော့လူဆိုတာတစ်ခါလေကြာလို့ရှိရင်အတိတ်ကိုပြန်တွေးကြည့်ကြလဲအတိတ်ရဲ့အထူးဖြင့်အစင်မပြေမှုတွေနာကြီးမှုတွေကိုဟိုလာစမြုပ်ပြန်ကြည့်ရတဲ့အခါမှာအင်္ဂလိပ်လိုအဆိုရှိတယ်ပေါ့ The one that clings to the past has a no future ပေါ့သူကသူတို့အတိတ်ကအစင်မပြေမှုတွေကိုကျွန်တော်မေ့နိုင်ပြီးတော့အထူးဖြင့်ဒီနှစ်သစ်ပေါ့နော်ဒီ2019ခုနှစ်နှစ်သစ်မှာသူတို့ငင်းချမ်းရေးအတွက်အားလုံးဝိုင်းဝန်းပြီးတော့ကြိုးစားဖို့ရတဲ့ဆရာတော်နဲ့ဆန္ဒပြုနေမှာကလည်းဒီအောင်မြင်မယ်လို့ဟိုဆူတောင်းထားပါတယ်အားလုံးကလည်းဝိုင်းဝန်းပြီးတော့ဆူတောင်းနေကြမှာစိတ်ကောင်းသလုံးကောင်းနဲ့ဒီနှစ်သစ်ဖြစ်တယ်လို့ဆန္ဒအသစ်နဲ့စိတ်သစ်နဲ့ to the pin, Yonjibu a thin nebo, celebrita, some yadabu yandre, lume sanashide, or mime luleve, serene neolimare.
Okay, Babina. Now the Kuaro, Tanudangima, Indian Laruave, Imadan Yeti, Bada Bonzo, New Bonzo, and Ja, Chiti, Ni, Dushendra, Ninjan, Dushendra, Nitanjai, the Kisagaleve, Imadan Yeti, the Kisat Kuba, the Sea Chinima, Surekataro.
ไผ่ในนี้เนี่ยดิบาลาบ้องสุงมิ้วบ้องสุงจาฉิจีนี่ดูชินเนี่ยเปลี่ยนใจเนี่ยปัตตะเตไผ่ในเยสันดาမျောလင်းเจစကားလေးလည်းပြောပြပါဦးခင်ဗျာကျတော့နေနေရပါအားလုံးစိတ်ကောင်းဆုံးကောင်းနဲ့အဲလူမျိုးမျိုးဘာသာမျိုးပေါ့သူများဘာသာကိုဟိုယူသည်နိုင်ခြင်းသူများဘာသာကိုလေးစားခြင်းနဲ့သူများဘာသာရဲ့ရှုတော်ကိုယူသည်ဆိုတာနဲ့နားထောင်နိုင်ခြင်းနေရာအရေးကြီးပါတယ်လူဆိုတာတော့ Difference is not the weakness, but no. Qua chana mua, aneje mu bene, the weakness is to be celebrated. Weakness is to be, is a strength, but no. The madu chana jinha, na kun apje de sura, the, Peace is possible and peace is the only way. ပေါ့ညီချမ်းကြီးအဖြစ်သွားစရာအကြောင်းမရှိဘူးပေါ့နော်အဲ peace is possible and peace is the only way ပေါ့ညီချမ်းကြီးအဖြစ်နိုင်တယ်ညီချမ်းကြီးတခုတည်းလင်းကျွန်တော်တို့မြန်မာပြည်အတွက်လောင်ချောင်းလမ်းချောင်းလမ်းစဉ်ဖြစ်တယ်ပေါ့နော်ဟုတ်ကဲ့ပါဗျာ
ပညာရှိပြောမလားမေးမဲပြောမလားเนาะဘယ်လောက်ပဲပညာရှိနေနေဘယ်လိုမျိုးမိန့်ကြားကြမှာလဲခင်ဗျာပါဒါဒီမဲဒီမှာကတော့နည်းစနေဒီမှာဖြစ်ဖြစ်တာရှိတယ်နိုင်ငံခြားတွေမှာလည်းပဲဖြစ်ဖြစ်ရရှိတယ်ပေါ့ဒီဟာဘာသာရေးအစွန်းရောက်တဲ့လူတွေဒီ extremist အဲ့ဒါတွေအနည်းစုပေါ့เนาะတကယ်ဆိုတကယ်ပြောဆိုလို့ရှိရင်မြန်မာပြည်တပီလုံးကိုကြည့်တဲ့အခါမှာစိတ်ကောင်းစလုံးကောင်းနဲ့တခြားဘာသာကိုယူသည မြန်မာနိုင်ငံပေါ်မှာအမြင်ဆောင်းနေတာလေးတွေအဲ့ဒါလေးတွေကိုရောဂိုင်းနေဘယ်လိုကြုံတွေ့ရပါသလဲအဲ့ဒါတွေနဲ့ပတ်သက်လို့ရောဘယ်လိုမျိုးဂိုင်းတွေဖြစ်ရှင်ပြောဆိုရတာမျိုးရှိပါလဲခင်ဗျာ
အဲ့ဒါနဲ့ပတ်သက်လို့နိုင်ငံခြားသွားတိုင်းပေါ့နော်မြန်မာပြည်ရဲ့လို့ပြောလိုက်ပြီဆိုလို့ရှိရင်သူတို့အမြဲပဲထွက်လာတဲ့စလုံးစကားလေးကပါလဲဆိုရင်ရခိုင်ပြည်နယ်အကြောင်းပြောတယ်သူတို့သုံးတဲ့အသုံးလုံးကရိုဟင်ဂျာဆိုလို့ပြောတယ်အဲ့ဒါနဲ့ပတ်သက်ပြီးတဲ့နောက်ဒီမြန်မာပြည်ပေါ်မှာပေါ့နော်မြန်မာပြည်ရဲ့ခုနပြောတဲ့ genocide to ethnic cleansing တို့ပါလို့လူမျိုးရေးပြုတ်တဲ့ဟာဆိုပြီးတော့သူတို့အများအများပြောကြတယ်။အဲ့ပုံမှာဆရာတော်အနေနဲ့ဟိုပြန်ဖြေခဲ့တဲ့အခေါက်ပေါင်းများစွာပေါ့အင်တာဗျူးတွေမှာလည်းပြောပါတယ်။ပထမဆုံးအချက်အနေနဲ့မြန်မာပြည်ရဲ့ဒီလူမှုဆက်သွယ်ရေးမီဒီယာကအားနည်းတယ်။အားနည်းတဲ့အခါမှာတခြားနိုင်ငံခြားမီဒီယာတွေပေါ့နော်တခြားနိုင်ငံခြားရဲ့အသံကပို့ပြီးတော့ကျေတဲ့ strong media ဖြစ်တယ်ဆိုတဲ့အကြောင်းကိုပြောတယ်ပေါ့အဲ့ဒါကြောင့်မို့အမှန်တရားရဖို့ရန်ကနော်ဒီမြန်မာပြည်ရဲ့အသံကိုလည်းနားထောင်ဖို့ရန်အတွက်နော်အရေးကြီးတယ်ပေါ့နော်အဲ့တော့ဒီလိုမျိုးပြောတဲ့အခါမှာသူတို့တပ်မတော်လည်းအပြစ်တင်ကြတယ် ICC အဖွဲ့လို့တင်တယ်နောက်ပြီးတော့ဒေါ်စားစုကြည်ကိုလည်းပဲအပြစ်တင်ပြီးတော့နောက်ဒီပြဿနာတွေအားလုံးကသူနဲ့ပဲပတ်သက်တယ်ဆိုတော့သူ့ပုံပြီးတော့နောက
်
သူ့ရဲ့ Nobel Prize တွေရတဲ့ဂုဏ်သူတွေပါတယ်အားလုံးအဲဘယ်လဲယူကြတဲ့ဟာရှိတယ်ပေါ့နော
်
ဟုတ်ကဲ့ဆရာတော်ကဟိုမှာမနစ်တုန်းကမှတခါပြောခုပါလေဒေါ်စန်းစုရဲ့ရရှိတဲ့ဘွဲ့တွေကိုသူတွေယူချင်ယူပါစေပေါ့နော်မြန်မာပြည်မှာရှိတဲ့ပြည်သူပြည်သားတွေသူ့အပေါ်မှာယုံကြည်လေးစားမှုချစ်ခင်မှုကိုတော့ယူပြလို့မရပါဘူးလို့အဲ့လိုပြောတယ်အဲ့တော့ဒီလိုမျိုးဖြစ်ပြနေတဲ့ခါမှာကျွန်တော်တို့ဆရာတော်ကပြောခဲ့လဲဆိုတော့အေးဒီ international news တွေ international impression တွေကဘာကအသီးသီးကနေပြီးတော့ဒီမြန်မာပြည်မှာထင်တဲ့အထင်အမြင်တွေထဲ့ပေါ့နော်ဝေဖန်မှုတွေထဲ့ပုံရမှုတွေထဲ့ဒီကိုအတွင်းမှာဖြစ်ပျက်နေတဲ့ရအထူးဖြင့်ဒေါ်စဆုကြည်ဆိုလို့ရှိရင်ဒေါ်စဆုကြည်ဆိုလို့ရှိရင်ဒီအရင်တော့ထဲ့သူ့ရဲ့ဒီ ideology သူ့ရဲ့ယူဆမှုကအတော်ပဲပြောင်းလဲသွားအရင်တော့ဆို opposition party ဆိုပြီးတည်တည်တန်တန်အဖွဲ့အစည်းဆိုပြီးဖြစ်ပေမဲ့သူ့ရဲ့အခုရဲ့ဥတီချက်ကပါလဲဆိုလို့ရှိရင်အဲသူအစိုးရနဲ့တပ်မတော်နဲ့နော်အတူညီညီပေါင်းပြီးတော့နောက်ရင်ချိုင်းကိုစောက်တည်ဖို့ရာအတွက်သူကပို့ပြီးတော့အရေးထားတယ်ပေါ့နော
်ဟုတ်ကဲ
့ရေးထားတယ်ဆရာတော်ဒီကိုရီးယားသွားတော့ကဒီသတင်းပေးတဲ့ခါမှတခါနဲ့တပ်မတော်ရဲ့ဖြစ်ပျက်တဲ့ဥမာပြည်တွင်းဖြစ်ပျက်နေတဲ့ကရင်ပြည်နယ်ကချင်ပြည်နယ်အကြောင်းပြောတဲ့ခါမှသတင်းနဲ့မှပါလာတဲ့ခါမှတော့စုကရံပြောတယ်ဒါထက်အပြင်ပသတင်းတွေထက်ကျွန်တော်ကမပါလို့ချင်းလဲဆိုလို့ရှိရင်တော့မပါလို့ချင်းတပ်မတော်နဲ့အစိုးရနဲ့ပေါင်းစည်းဖို့ရာပို့ပြီးတော့အရေးပေးပါတယ်ကျွန်တော်အပြင်သွားတဲ့ခါရမနာတတ်မတော်အကြောင်းပေါ့နော်ကောင်းငယ်ကောင်းချောင်းနော်ဒုတိယတွေ့အကြောင်းပြောပါဆိုပြီးတော့သူတော်ပြောခဲ့တယ
်ဟုတ်ကဲ့
အဲ့လိုမျိုးဖြစ်ပြီးတော့နောက်အခုကျတော့တကယ်ပဲပြောမယ်ဆိုလို့ရှိရင်လက်တွေ့ဖြစ်နေပြီပေါ့နော်တတ်မတော်ကိုယ်တိုင်ကဦးစီဦးဆောင်ပြီးတဲ့နောက်ရင်းချမ်းရင်ခီလန်းစီကိုသွားဖို့ရန်အတွက်လို့ပြောအဲ့တော့နိုင်ငံသားတွေကဒီတကယ်လို့မြန်မာပြည်အကြောင်းကိုအဲဒါလိုမျိုးထင်ကြပေမဲ့တကယ်ပဲကိုအတွင်းကိုဝင်းနာကိုသာတိဆိုတဲ့အတိုင်းပဲဒီရင်ချိုင်းခီလန်းစင်မှာဘလို့ကင်တွင်ရမလဲဆိုတာအစိုးရကိုယ်တိုင်ကသူတို့မျိုးပညာရှိပါရှိရှိနေပေါ့နော်သိခံပြီးတော့သွားနေတဲ့ခါမှာအဲကျွန်တော်တို့အနေနဲ့ကအောင်မြင်မယ်လို့လည်းယူဟာလို့တာပေါ့နော်ယုံကြည်တယ်ပေါ့နော်လည
်းကျေးဇူးများကြီးတင်ပါတယ်ခင်ဗျာကျင်ပြတဲ့အတွက်ဆင်းရဲလို့ဆုတောင
်းကက်သလစ်ဂိုင်းချုပ်ဆရာတော်ကြီးချားလ်စ်ဘူကိုကိုကျော်ကျော်တင်တွေ့ဆုံမေးမြန်းထားတာပါဒုတိယပိုင်းနိုင်ယူဝက်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ပြည်ရင်းသတင်းသုံးသပ်ချက်မြမပြမပီးစာများကဏ္ဍနဲ့ကဘာတလွားထူခြားစံပြသတင်းများအစီအစဉ်တွေကိုစောင့်မျှော်နားဆင်နိုင်ပါတယ်ရှင
် VOA မြမပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်အခုမြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ။ VOE ရဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုည10:00အထိလိုင်းဒိုမီတာ2532နဲ့2525နဲ့32တို့ကဆက်လက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုစက်တိုက်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝဲမှာပြည်ရင်းသတင်းသုံးသပ်ချက်နဲ့အတူမြန်မာပြည်မှပေးစာများကဏ္ဍနဲ့ကမ္ဘာတစ်လွှာထူးခြားဆန်းပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်။အခုအရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။အေယာဝတီမြစ်ဆုံရေကာတာပြဿနာ NLD အစိုးရဖြေရှင်းနိုင်မှာမလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြပေးမှာပါ။မတ်အင်ဂျင်နိုင်ကကူညီတင်ဆက်ပေးထားပါရဲ့ရှင
်။အခုရက်ပိုင်းတကြောပြန်ပေါ်လာတာကတော့အေယာဝတီမြစ်ဆုံရေအားလျှပ်စစ်ထုတ်လုပ်ရေးစီမံကိန်းပြဿနာပဲဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံရဲ့ထုတ်ပြန်ချက်တစ်ခုပေါ်အခြေပြုပြီးအဲ့ဒီထုတ်ပြန်ချက်ထဲမှာပါတဲ့အချက်တချို့မှားနေတယ်လို့ကချင်နိုင်ငံရေးပါတီခေါင်းဆောင်တွေရဲ့ကြေညာချက်ထုတ်ပြန်တာတဆက်တည်းသတင်းမီဒီယာတွေကမေးကြမြန်းကြတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေနိုင်ငံရေးသမားတွေတိုင်းသားခေါင်းဆောင်တွေကလည်းကန့်ကွက်ကြတဲ့မြစ်ဆုံဆယ်စီမံကိန်းစန့်ကြေးလှုပ်ရှားမှုတကြောပြန်ပေါ်လာနေပါတယ်အချိန်ကာလတချို့ငြိမ်သက်နေခဲ့တဲ့မြစ်ဆုံစီမံကိန်းအရေးအခုကြမှဘာလို့ပြန်ပေါ်လာရတာလဲဒေါက်တာဆူဂျီဦးဆောင်တဲ့ NLD အစိုးရဒီကိစ္စကောင်းကောင်းမွန်မွန်ဖြေရှင်းနိုင်စွမ်းရှိပါမလားဆိုတာစိတ်ဝင်စားဖို့ကောင်းတဲ့အကြောင်းအရာဖြစ်ပါတယ်။ဥပဒေမစ်ဆုံစီမံကိန်းပြဿနာအကြောင်းလေ့လာကြည့်ကြရအောင်ပါ
။အကြောင်းတိုက်ဆိုင်တိုင်းတရုတ်နိုင်ငံဘက်ကပြောဆိုတာကတော့ဒီမစ်ဆုံစီမံကိန်းကိစ္စသူတို့ဘက်ကစတာမဟုတ်ဘူးဆိုတာပါပဲ။2006ခုနှစ်မှာအရင်စစ်အာဏာရှင်အစိုးရလက်ထက်ထိပ်ပိုင်းခေါင်းဆောင်တယောက်ဖြစ်တဲ့ဗိုလ်ချုပ်ကြီးတီဟသူရတင်အောင်မြင့်ဦးတရုတ်နိုင်ငံခီးစဉ်တစ်ခုတွင်မြန်မာနိုင်ငံအတွက်လျှက်စစ်တပ်အားလိုအပ်တဲ့ဒီအတွက်ရေအားကနေလျှက်စစ်တပ်အားထုတ်ယူနိုင်ရေးတရုတ်အစိုးရကနေငွေအားနည်းပညာအားအကူအညီပေးပါဆိုပြီးတောင်းဆိုရာကနေအေယာဝတီမြစ်ဆုံအပောင်းဝင်မေခနဲ့မလိခမြစ်နယ်သွဲပေါ်ကရေအားလျှက်စစ်တပ်အားထုတ်ယူရေးစီမံကိန်းတွေအစပြုခဲ့တာပါ2009ခုနှစ်မှာစီမံကိန်းလုပ်ငန်းတွေစတင်ပြီးတိတ်မကြခင်သမရဦးသိန်းစိန်အစိုးရလက်ထက်2012ခုနှစ်အရောက်ပြည်သူတွေအုံအုံကြွကြွကန့်ကွက်ကြတာနဲ့ယာယီရက်ဆိုင်ထားခဲ့လိုက်တာလက်ရှိ2019ခုနှစ်တိုင်အောင်ပါပဲစီမံကိန်းအကြောင်းအကြံပြင်းပြန်ပြောရမယ်ဆိုရင်ကချင်ပြည်နယ်မလိခမြစ်ပေါ်မှာရေကာတာတစ်ခုမေခမြစ်ပေါ်မှာရေကာတာ5ခုမေခမြစ်နယ်သွဲပေါင်းစုံရာမြစ်စုံမှာရေကာတာကြီးတစ်ခုစုစုပေါင်းရေကာတာ9ခုတည်ဆောက်မဲ့စီမံကိန်းကြီးပါစီမံကိန်းတွေအလုံးပြီးသွားရင်လျှက်စစ်တပ်အားမဂဝတ်21600လောက်ထွက်မယ်လို့ခန့်မှန်းထားပြီးလက်ရှိမြန်မာနိုင်ငံကအသုံးပြုနေတဲ့လျှက်စစ်တပ်အားရဲ့လေးစာဝင်းကျင်လောက်တောင်ရှိပါတယ်။စီမံကိန်းအလုံးကုန်ကြစရိတ်ဒေါ်လာဘီလီယံ30လောက်မှန်းထားပြီးကနဦးသဘောတူညီချက်အရတရုတ် CPI ကုမ္ပဏီက80ရာခိုင်နှုန်းမြန်မာအစိုးရက15ရာခိုင်နှုန်းနဲ့ Asia World ကုမ္ပဏီက5ရာခိုင်နှုန်းစီထည့်ဝင်လုပ်ကိုင်ကြမယ်လို့ဆိုထားပါတယ်။2012စီမံကိန်းတွေယာယီရက်ဆိုင်မထားခင်အချိန်ထိတရုတ်ကုမ္ပဏီဘက်ကမြစ်စုံမှာမြေပြုပြင်နာမြစ်စုံအောက်ဖက်မြစ်တစ်ဖက်တိုင်းရင်းသားတွေဆက်သွယ်သွားလာရလွယ်အောင်ကြိုးတရားငယ်ထိုးပေးတာစီမံကိန်းကိုကုတ်ကဲမဲ့ရုံးနဲ့ဆက်ဆက်အဆောက်အုံတွေစောင့်လုပ်တာချီပွေငယ်ရေအားလျက်စစ်စီမံကိန်းအကောင့်ထဲပေါ်တာစီမံကိန်းကြောင့်ပြောင်းရွှေ့ရတဲ့ဒေသခံတွေအတွက်ရွာတစ်တစ်ခုတည်ပေးပြီးတိဆောက်ရေးတွေ၊ကုညီရေးလုပ်ငန်းတွေလုပ်ပေးတာစတာတွေကတော့အကောင့်ထဲပေါ်ပြီးသွားပါပြီ
။နောက်ပိုင်းစီမံကိန်းကိုယာယီရဆိုင်လိုက်ရတဲ့ဆိုပေမဲ့မြစ်ဆုံကစီမံခန့်ခွဲရေးယုံမြကြီးနာနေပြည်တော်နဲ့ရန်ကုန်ကဆက်ဆံရေးယုံတွေကိုတော့ဆက်ပြီးဖွင့်လှစ်လုပ်ကိုင်နေကြသေးပါ။ကုမ္ပဏီတာဝန်ရှိသူတွေဟာမြန်မာအစိုးရတာဝန်ရှိသူတွေနဲ့မှန်မှန်တွဲဆမှုလုပ်ကြသလိုတရုတ်တန်မတ်ကြီးနဲ့ပီကင်းကနေမကြာခဏလာရောက်တဲ့ကုမ္ပဏီတာဝန်ရှိသူတွေကလည်းမြကြီးနာကိုမှန်မှန်သွားလေ့ရှိပါတယ်။အဓိကကတော့ကချင်တိုင်းသားခေါင်းဆောင်တွေကိုစီယုံပြီးမြစ်ဆုံစီမံကိန်းပြန်ဆနိုင်မဲ့အရေးထောက်ခံမှုရအောင်ကြိုးစားတာပါ။ဒါရင်မကအရင်တရုတ် CBI ကုမ္ပဏီကိုနာမည်ပြောင်းလိုက်တဲ့ State Power Investment Corporation SPIC ကုမ္ပဏီဘက်ကလည်းမြန်မာနိုင်ငံကအာဏာရပါတီခေါင်းဆောင်တွေတပ်မတော်ထိပ်ပိုင်ခေါင်းဆောင်တွေနိုင်ငံရေးပါတီခေါင်းဆောင်တွေတိုင်းသားခေါင်းဆောင်တွေစာရေးဆရာတွေ Journalist တွေကို တရုတ်နိုင်ငံအလဲပတ်ခီးစဉ်အများကြီးစီစဉ်ပေးပြီးစီးရုံးပါတယ်အဲ့ဒီခီးစဉ်တွေထဲမှာတရုတ်နိုင်ငံတွေကမြစ်ချင်းသုံးတွယ်ရေကာတာအပါအဝင်ရေကာတာတွေကိုလေ့လာတဲ့ခီးစဉ်တွေလည်းပါပါတယ
်အခုလိုငွေကုန်ကြေးကျအများကြီးခံပြီးစီးရုံးတာအချိန်တစ်ခုရောက်ပြီလို့တရုတ်ဘက်ကယူဆပုံရပါတယ်ဒီလိုနဲ့ဒီဇင်ဘာ28 29တရုတ်တန်မတ်ကြီးရဲ့မြစ်ကြီးနားခီးစဉ်အပြီးထုတ်ပြန်ချက်ထွက်လာတာပါအဲ့ဒီထုတ်ပြန်ချက်ထဲမှာမြစ်ဆုံစီမံကိန်းပြဿနာမဖြေရှင်းမဲ့အကြာကြီးအချိန်ဆွဲမယ်ဆိုပါကတရုတ်ကုမ္ပဏီများကမြန်မာနိုင်ငံသို့လာရောက်ရင်းနှီးမြှုပ်နှံရန်ယုံကြည်စိတ်ကူဆိုးရွားစွာထိခိုက်နိုင်မှာကြောင်းဆိုတာနဲ့ကချင်ပြည်နယ်ဒေသခံတိုင်းသားပြည်သူများသည်မြစ်ဆုံရေအားလျှက်စစ်စီမံကိန်းကိုစန့်ကျင်ကန့်ကွက်မှုမရှိကြောင်းစီမံကိန်းကိုစန့်ကျင်ကန့်ကွက်သည်မှာပြင်ပမှလူနှစ်အဖွဲ့အစည်းများဖြစ်ပါကြောင်းဆိုတဲ့အချက်တွေပါလာပြီးကချင်ကောင်းဆောင်တွေကသူတို့တရုတ်တန်မတ်ကြီးကိုအဲ့လိုပြောဆိုခဲ့တာမျိုးမရှိပါကြောင်းသူတို့အနေနဲ့မြစ်ဆုံစီမံကိန်းကိုထောက်ရဆိုင်စင်လို့တဲ့မူဝါဒရှိတဲ့အကြောင်းရှင်းတာလင်းတာလောက်ရတဲ့အခြေအနေစိုက်သွားစေပါတယ်။နောက်ဆုံးတော့ဒီပြဿနာဒေါံဆန်းစုကြည်စီအထိရောက်သွားပြီးပြီးခဲ့တဲ့ကချင်ပြည်နယ်နဲ့မြစ်ကြီးနားခီးစင်မှာမြစ်ဆုံစီမံကိန်းကိစ္စတိုင်းသားတွေရဲ့မေးမြန်းတာခံလိုက်ရပါသေးတယ်။မြစ်ဆုံစီမံကိန်းနဲ့ပတ်သက်ပြီး NLD အစိုးရကြုံရတဲ့အခက်အခဲကစီမံကိန်းကိုပြန်ဆမယ်ဆိုရင်တိုင်းသားပြည်သူလူထုအများစုကြီးနဲ့ထိတ်တိုက်ရင်ဆိုင်တွေ့ရပါလိမ့်မယ်။တိုင်ဘက်တွေရဲ့နိုင်ငံရေးအမျက်ထုတ်တာကိုလည်းခံရပါလိမ့်မယ်။ရဆိုင်လိုက်မယ်ဆိုရင်လည်းတရုတ်ဘက်ကပြောတဲ့ကုန်ကြစည်ရေးဒေါ်လာတန်း800လောက်ရှိနေပြီဆိုတဲ့ကိစ္စရှင်းရလင်းရပါလိမ့်မယ်။ဆက်ပြီးအချိန်ဆွဲထားအောင်မယ်ဆိုရင်လည်းတရုတ်ဘက်ကစိတ်မရှိတဲ့ပြဿနာတရုတ်ဘက်ကပြောတဲ့တစ်နှစ်ဒေါ်လာတန်း90လောက်ဘန်တိုးတက်နေမယ်ဆိုတဲ့ကိစ္စကိုရင်ဆိုင်ရပါလိမ့်မယ်။ပြောရရင်ရှေတိုးလက်ခတ်နောက်ဆုတ်လက်ခတ်ရက်နေလက်ခတ်တဲ့ပြဿနာမျိုးပါ
။ပြည်ဆောင်ကိစ္စမြန်မာအစိုးရဘက်ကဖြစ်သင့်ဖြစ်ထိုက်တဲ့အချက်ကိုစနစ်တကျရှာဖွေကိုဖြစ်စေချင်တာကိုတရုတ်နဲ့အပေးယူလို့ညှိနှိုင်းရင်တိုင်းသားပြည်သူတွေလည်းလက်ခံနှစ်ဖက်အစိုးရလည်းခံတာတဲ့အဖြေတစ်ခုရနိုင်ပါတယ်။ဥပမာမြစ်ဆုံစီမံကိန်းတစ်ခုကိုရပ်ဆိုင်ပြီးကြံမေခနဲ့မလိခမြစ်တွေပေါ်ကရေကာတာစီမံကိန်းတချို့ဆက်အကောင့်ထဲပေါ်တာမျိုးလည်းစဉ်းစားကြည့်နိုင်ပါတယ်။အချင်းနိုင်ငံရဲ့ပါတီခေါင်းဆောင်တယောက်ဖြစ်တဲ့ဦးကွမ်ကောင်အောင်ခန်းကတော့သူတို့ဆန့်ကျင်တာမြစ်ဆုံတစ်ခုတည်းပဲ။အခြားမျက်နှာတွေပေါ်ကရေကာတာစီမံကိန်းတွေမပါဘူးလို့ပြောဆိုထားတာမျိုးလည်းရှိပါတယ်။လက်ရှိချိန်မြန်မာနိုင်ငံထဲမှာတရုတ်နိုင်ငံကလှုပ်ချင်ကင်ကျင်တဲ့မဟာဗျူဟာမြောက်တဲ့စီမံကိန်းကြီးတွေအခြားအကျိုးစီးပွားတွေအများကြီးရှိနေသလိုမြန်မာနဲ့တရုတ်ဟာနှစ်နိုင်ငံတည်တံ့နေသရွေ့အများအားဆက်ဆံနေရမယ့်အိမ်နီးချင်းနိုင်ငံတွေဖြစ်နေတဲ့ဆိုတဲ့အကြောင်းတရားတွေကပဲမြစ်ဆုံပြဿနာပြည်လည်လမ်းကြောင်းစီခေါ်ဆောင်သွားနိုင်ပါလိမ့်မယ်။
တင်စားဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်ပြီးမှာတော့မအေးတန်နာကျော်စီစဉ်တင်ဆက်နေကြမြန်မာပြည်မှပေးစာများခန္ဓာကိုနားဆင်နိုင်ပါပြီရှင်မင်္ဂလာပါရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့အမှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့သောရရှင်တွေအချင်းချင်းပေးပို့လာတဲ့မြတ်တာတေးလက်ဆောင်ဖြစ်တဲ့မြန်မာတခြင်းတွေတစ်ပုဒ်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့နော်။အခုတော့အရင် VOA Facebook စာမျက်နှာပေါ်မှာလာပြီးတော့အမှတ်ချက်လေးတွေရေးသွားကြတဲ့သောရရှင်တွေရဲ့အမှတ်ချက်စကားလေးတူတူလေးတွေကိုပြောပြပေးသွားခြင်းပါရဲ့။စည်းစွားဖြူဖြူဆိုတဲ့ Facebook account ပိုင်ရှင်ကတော့ VOE ကိုအားပေးနားဆင်တာ Radio ကနေပြီးတော့ Internet ခေတ်အထိပါနှစ်ပေါင်း30ရှိနေပါပြီဘူးသူတာတွေလည်းအများကြီးရခဲ့ပါတယ်ကျေးဇူးတင်ပါတယ်လို့ရေးလာပါတယ်ဟုတ်ကဲ့အခုလောက်နှစ်ရှည်လာများနားဆင်အားပေးလာတဲ့သောရရှင်စည်းစွားဖြူဖြူကိုလည်း VOE ကအထူးကျေးဇူးတင်ရှိပါတယ်ရှင်သူလေးဆိုတဲ့သောရရှင်ကတော့ Radio ကညနေပိုင်းသတင်းတွေ line ဖန်လို့မရပါတဲ့ line ပြောင်းသွားတယ်ဆိုရင်တစ်စိတ်လောက်ကျေးဇူးပြုပြီးတော့ပြောပေးပါတယ်ဟုတ်ကဲ့ပါကျွန်မသူစာရေးလာတဲ့ messenger ပေါ်မှာပြန်ပြီးတော့ message ပို့ထားပါရရှင်။ကျမတို့ထုတ်လွှင့်ပေးနေတဲ့လက်ရှိ meter line အပြည့်အစုံကိုပြန်ပြီးတော့ပို့ပေးလိုက်ပါရနော်။ဒီတက်ဆက်တဲ့ပဲဒီတခြားသောရရှင်တွေလည်းမေးလာလို့ပြောချင်တာကကျမတို့လက်ရှိ meter line တွေကိုလည်းကျမတို့ရဲ့ radio အစီအစဉ်တွေမှာကြေညာပေးနေပါရ။နိုင်ငံတကာသတင်းတွေကြေညာနေတဲ့ကြားထဲမှာလည်းလက်ရှိ meter line တွေကိုပြောပြပေးနေပါရရှင်။သောရရှင် Robert ဆိုတဲ့ Facebook account ပိုင်ရှင်ကထိုင်းကနေပြီးတော့နားဆင်တာပါ။ VOE မနဲ့မအားလို့အခုမှနားဆင်ပါတယ်အားပေးနေပါတယ်လို့ရေးလာပါတယ်ဟုတ်ကဲ့ပါရတဲ့အချိန်အတွင်းမှာအပြည့်လွှားနားဆင်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်
my plan ja ဆိုတဲ့တော်ရဆင်ကတော့ VOA တိုက်ရဲ့လေလိုင်းအစီအစဉ်ပုံမှန်မလာတာတွေ့ရပါတယ်တိုက်ရဲ့လေလိုင်းအစီအစဉ်ကိုပုံမှန်ထုတ်လွှင့်ပေးဖို့တောင်းဆိုချင်ပါတယ်တဲ့ဟုတ်ကဲ့ပါရှင် Messenger ကပဲမေးလာတာမလို့ Messenger ကနေတိုက်ရိုက်ဖြေကြားပေးထားပါတယ်အခုဒီတော်ရဆင်ပြောတဲ့တိုက်ရိုက်လေလိုင်းအစီအစဉ်ကိုကျမတို့အင်္ဂါညနဲ့စနေညအစီအစဉ်တွေမှာပုံမှန်ထုတ်လွှင့်ပေးနေတာပါကျမတို့ရဲ့အစီအစဉ်ဟောင်းတွေကိုကျမတို့ရဲ့ DVA မြန်မာအင်တာနက်စာမျက်နှာဖြစ်တဲ့ bambis.voanews.com မှာသွားပြီးပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ Facebook ကနေပြီးတော့လည်းအစီအစဉ်ထုတ်လွှင့်တဲ့ညတိုင်းမှာပြန်ပြီးတင်ထားပေးပါရနော်ထက်တော်ရရှင်တယောက်ကတော့ VOA ကနေ့စဉ်ထုတ်လွှင့်တဲ့မြန်မာပိုင်းအစီအစဉ်တွေကိုအချိန်နဲ့တပြေးညီကြည့်ရှုနားဆင်ခြင်းလို့ဘယ်အချိန်ဘလို့ဖွင့်ရမယ်ဆိုတာကျေးဇူးပြုပြီးတော့အကြောင်းပြန်ပေးပါတယ်။ဟုတ်ကဲ့ပါကျမတို့အစီအစဉ်တွေကိုရေဒီယိုမှာ3ချိန်ရုပ်မြင်သံကြား3ချိန်ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အဲ့ဒီအစီအစဉ်တွေကို Facebook နဲ့နောက်ပြီးတော့ရုပ်မြင်သံကြားတို့ကနေပြီးတော့လည်းအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်။အဲ့ဒီထုတ်လွှင့်ပြီးသွားတဲ့အစီအစဉ်တွေကို Facebook မှာလည်းတွားပြီးပြန်ပြီးတော့နားဆင်ကြည့်ရှုအချိန်မရွေးပါနားဆင်ကြည့်ရှုတာလုပ်လို့ရပါတယ်။ရုပ်မြင်သံကြားကဆိုရင်လေအစီအစဉ်ထုတ်လွှင့်ပြီးတော့နောက်တစ်နှစ်12နာရီနောက်တစ်နှစ်အစီအစဉ်မပြောင်းရင်အထိကြားထဲမှာအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်လေးဆိုရင်တော့ကျွန်တော်တို့မနေ့ပိုင်းမနေ့6နာရီကနေပြီးတော့9နာရီတစ်ချိန်ပြီးတော့ညနေပိုင်းမှာဆိုရင်တော့ညနေ6နာရီခွဲကနေ9နာရီည9နာရီကနေ10နာရီတစ်ချိန်စုပေါင်း3ချိန်တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အားရီကို Facebook မှာတိုက်ရိုက်သွားပြီးတော့နားဆင်လို့ရပါတယ်။ကျွန်တော်တို့ Facebook စာမျက်နှာ VOA မြန်မာ Facebook စာမျက်နှာကိုသွားလိုက်ပါနော်။ရုပ်မြင်သံကြားဆိုရင်တော့ရုပ်မြင်သံကြားကနေရောနောက်ပြီးတော့ Facebook စာမျက်နှာကနေရောတိုက်ရိုက်ထုတ်လွှင့်ပေးတာကျွန်တော်တို့9နာရီခွဲကနေ10နာရီဖြစ်ပါတယ်ရှင်။ညတိုင်း9နာရီခွဲကနေ10နာရီအစီအစဉ်တကိုထုတ်လွှင့်ပေးပါတယ်။ဒါနဲ့မှအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးနေပါတယ်နော်။အခုလောအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။2019နှစ်တည်းမှာကိုစိတ်နှပြကျမ်းမာချမ်းသာပါစေကြောင်းအထူးမြတ်တာပို့တာဆုမွန်ကောင်းတောင်းလိုက်ပါရခင်ဗျာဆိုပြောရေးလာတဲ့အမြဲတမ်းနှစ်တည်းဆုတောင်းနေပို့နေကြတကုံမျိုးတက်ကတော်ရရှင်ဥလာထွန်းဖြစ်ပါလေ
2018ခုနှစ်အတွင်း VOE ရဲ့တည်နေတဲ့တင်ဆောင်ပါတုဒ္ဒဘောင်းဆောင်တက်ဆက်မှုတွေဟာထူးတယ်လေပြည့်စုံကောင်းမွန်လို့ကျင့်အားအားရကျေးဇူးတင်ရအကြောင်းကိုအထူးပြောချင်တာပါအထူးသဖြင့်ရခိုင်ပြည်နယ်ကိစ္စပါတချိန်ကကဘာပေါ်မှာတခြားအာဏာရှင်တွေနီးတူပဲမြန်မာနိုင်ငံလဲICC နဲ့ရင်ဆိုင်ရမယ့်အဖြစ်ကျွန်တော်တို့တက်တန်းတွေမှာမြင်တွေ့သွားရမယ်လို့ထင်ပါတယ်ဒီလိုသိရတာဟာ VOE ရဲ့ပြည်စုံတဲ့သတင်းဌာနကြီးရဲ့ကျေးဇူးကြောင့်ပါသတင်းဖြစ်ရအစကိုထုတ်ဖော်ပြီးတဲ့အတွက်ကျွန်တော်အနေနဲ့ဒီပြည်စုံတဲ့အချက်အလက်တွေကိုအင်တာနက်မှာထပ်မံရှာကြည့်နိုင်ပါတယ်သိပ္ပံနဲ့ဤပညာတိုးတက်မှုဟာမယုံနိုင်စရာကောင်းသလိုဆက်သွယ်ရေးဤပညာတိုးတက်မှုကလည်းအမကန်းပါဘာဖြစ်ဖြစ်အသက်80ဝန်းကျင်ရောက်တော့မှဒီဖွံ့ဖြိုးမှုတွေအင်တာနက်ဆွေဆုံဂျန်ကြီးတွေကိုတွေ့ရှိတန်လှောနိုင်တာမို့လို့ဉာဏ်ရည်နဲ့မှတ်ဉာဏ်ကမလိုက်နိုင်တဲ့ဇာကူလည်းသဘောပေါက်မိရတယ်လို့ပြောနိုင်တာပါ။ဘာဖြစ်ဖြစ်ကျင့်တဲ့ဆရာကောင်းပါလဲ။မကျင့်တတ်တာကတော့ရက်ဆက်တဲ့ထောက်လန်းကြီးကိုအာဃာတမထားပါဘူး။ဘာမှမလုပ်ပါဘူးလို့ဖျားလောင်းလူလူဘာလူလူရှောက်ပြောတာကစိတ်ပြတ်စရာပါ။ကုဘသာကိုထိုင်ရှိခိုးခြင်းတော့မှအများနဲ့ဆိုင်နေတဲ့သူကတောင်ပြောမြောက်ပြောလို့မရပါဘူး။ကျွန်တော်ကတော့တောလီသူဆရာနာရှင်ဘူနေဝင်ပြောခဲ့တဲ့စကားကိုအခုတည်းကြီးနာနေတော့မှပဲ။ဘာလဲဆိုတော့ခမရူဗမာလူမျိုးတွေရဲ့စိတ်ဓာတ်ကိုနားလေလို့ပြောနေတာဗမာလူရဲ့စိတ်ဓာတ်ကိုကျွန်တော်အသိဆုံးမှာဆိုတဲ့စကားပါကျွန်တော်ကြိုက်ဆုံးကတော့မန္တလေးခေတ်ကစာစုကြီးအချုပ်တန်းဆရာဖေးရဲ့ကဗျာတွေးမိတိုင်းအယူနာသည်အမျိုးသားဆဲကျင်တော်တယ်လေးဆိုတဲ့စာပါဆရာဖေးရဲ့ခန်းစားချက်ကိုစဉ်းစားကြည့်ရင်လည်းနှစ်သက်ကိုကြိုးလိုက်မိတယ်ဗျာ
ဟုတ်ကဲ့ပါတော်ရရှင်ဦးလာထုံးကနှစ်သက်မှာတွေးမိတိုင်းအယူနာသည်အမျိုးသားဆဲကျင်မှာတော့ဒီလေးဆိုတဲ့ဆရာဖေးရဲ့ခန်းစားချက်နဲ့ကြိုးဆိုလိုက်ပါတယ်အခုနားထောင်နေတဲ့ VOA တော်ရရှင်တွေရောနှစ်သစ်ပေါ်မှာဘယ်လိုများသဘောထားပါလဲ။ဝေးမြခြင်းနဲ့ဆိုရင် VOA ကိုစာရေးပြီးတော့ပြောနိုင်ပါတယ်နော်။မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်တွေကိုယ်ပိုင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာတဲ့စာရေးကိုလည်း VOA ကလက်ခံရရှိတာမို့အဲ့ဒီထက်ကတချို့ကိုဒီညနေပြောပြပေးချင်ပါတယ်ရှင် VOA ဆိုတဲ့တော်ရရှင်ကတော့အမေရိကန်နဲ့မြန်မာကဘရောမဒီသဟဇာတာဖြစ်မှာမဟုတ်ပါဘူးဆိုတော့သူရဲ့ကိုယ်ပိုင်မြင်ကိုရေးလာပါတယ်။ဘာကြောင့်သူအဲ့လိုထင်နေရတာပါလဲ
။အမေရိကန်နဲ့မြန်မာဟာဘလို့မှမိတ်ဆွေဖြစ်လာမှာမဟုတ်ပါဘူး။ဘာလို့လဲဆိုတော့ယဉ်ကျေးမှုချင်းလည်းမတူအတွေးခေါ်ချင်းလည်းမတူကြပါဘူး။မြန်မာပြည်သူတွေအနေနဲ့အမေရိကန်ပေါ်အကောင်းမြင်စိတ်ထားနဲ့လေးစားဆက်ဆံပေမဲ့အမေရိကန်နိုင်ငံကလူ့အခွင့်အရေးဆိုပြီးမြန်မာနိုင်ငံပေါ်အမြဲတမ်းစိုးမြင်နေတာပဲရှိပါတယ်။ မြန်မာနဲ့အမေရိကန်ဆိုတာဘလို့မှပေါင်းစည်းဖို့မဖြစ်နိုင်ဘူးဆိုတာမြန်မာတယောက်အနေနဲ့သိလာပါပြီ VOA ရေ
မြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာအထူးသဖြင့်အမေရိကန်ပြည်ထောင်စုကဝေဖန်တာတွေပေါ်မှာဒီသောရရှင်ကန့်ကွက်ပြီးတော့ရေးလာတာဖြစ်ပါတယ်။သူရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုဖော်ပြပေးလိုက်တာပါရှင်။သောရရှင်ဆန်းဦးကတော့ဒီမြန်မာနိုင်ငံကဥပဒေတရားစီရင်မှုကိစ္စတွေနဲ့ပတ်သက်ပြီးတော့အခုလိုသူ့ရဲ့အမြင်ကိုရေးလာတာပါ
။ဥပဒေပြောင်းလဲဝန်ထမ်းမပြောင်းရင်တော့ဥပဒေတစ်ခါစားရဲပုံမှာပဲရှိမှာပါ။လက်စားတာလက်ပေးတာရှိနေဦးမှာပါ။ NLD ဆိုအနေနဲ့ဝန်ထမ်းမဟုတ်တဲ့စစ်ဆေးကော်မတီဖွဲ့ဖို့လိုပါတယ်။စကားဘလောက်တုံးနေမြေစာပုံအမြင့်ကဘလောက်ဆိုတာတွေကိုချက်ချက်မမှလုံးစေချင်ပါတယ်ခင်ဗျာ
ရေမစေးကြောက်တေရှာတဲ့မြေစာပုံတွေခဏခဏပြိုကျပြီးတော့လူလူအောင်များစွာအသက်ဆုံးရှုံးရတဲ့ဖြစ်ရက်နဲ့ပတ်သက်ပြီးတော့စာတူတူပဲရေးလာပုံရပါတယ်เนาะစာကတိတ်မပြည့်စုံပေမဲ့လည်းသူ့ရဲ့မြေစာပုံအမြင့်ဘလောက်ဆိုတာချက်မှတ်လုံးဆောင်ပေးပါလက်မစားကြပါနဲ့ဒီကိစ္စအတွက်လူအသက်ပေါင်းများစွာဆုံးရှုံးနေရတာကိုကန့်ကွက်ခြင်းနဲ့ပုံနဲ့ရေးလာခဲ့ပါတယ်ခုဆက်ပြီးတော့တော်ရရှိမြင့်တီသူတို့ရင်ဆိုင်နေရတဲ့နေစဉ်လူမှုဒုက္ခအဝဝကိုကျင်းဖွင့်လာတဲ့စာရီနောက်ပြီးတော့တချို့တွေကလည်းခက်ကြီးကြီးလေးပြောလာကြတာပါအဲ့ဒီစာရီကိုဝင်မြပေးကြပါတယ်ပထမအဆုံး Tidy and Camp ဆိုတဲ့တော်ရရှိဘာလို့မျိုးလဲတော့မသိပါဘူးเนาะဒါမှမဟုတ်ဒီတိုင်းနာမည်ယူထားသလားဟုတ်ကဲ့ပါဒီတော်ရရှိကဂျပန်မှာအလုပ်သွားလုပ်ချင်ပါတယ်ဒီမှာဘာအလုပ်မှလုပ်လို့မရတာနှစ်လရှိပါပြီတဲ့မြန်မာနိုင်ငံမှာအလုပ်ကန်ရှားပါနေတဲ့အခြေအနေကိုဒီတော်ရရှိရဲ့စာမှာထင်အပ်ပြထားပါတယ်เนาะအော်ဒါနဲ့တော်ရရှင်တွေကို Facebook စာမျက်နှာမှာရေးလာတဲ့တော်ရရှင်တယောက်ရဲ့မှတ်ချက်လေးကိုဝေမျှပြီးတော့ဒီနေ့အစီအစဉ်ဆုံးသက်ပေးကြပါတယ်ဒီတော်ရရှင်ကကျမတို့ VOA ကတင်ဆက်ပေးတဲ့အစီအစဉ်တစ်ခုကိုနားဆင်ပြီးတော့သူပြန်ပြီးတော့ရေးလာတာဖြစ်ပါတယ်ကျမတို့ကလူမှုကွန်ရက်ဆွဲနေတဲ့သူတွေအကြောင်းကိုကျမတို့ဒီသတင်းတင်ပြပေးခဲ့တာဖြစ်ပါတယ်လူမှုကွန်ရက်ဆွဲနေတဲ့သူတွေကမိုးရစေဆွဲနေတဲ့သူတွေရဲ့ပြုမှုဆောင်ရွက်ချက်တွေနဲ့အမတမားဆင်နေဆိုပြီးတော့သိပ္ပံပညာရှင်တွေလေးလာတွေးရှိခဲ့တဲ့အကြောင်းကျမတို့တင်ပြခဲ့တာပါလူမှုကွန်ရက်ကိုအလွန်ကျွံတုံးဆွဲတဲ့သူတွေဟာမွေးရစေဆွဲနေတဲ့သူတွေလိုပဲမှန်ကန်တဲ့ဆုံးဖြတ်ချက်မချနိုင်တာတွေ့ရပါတယ်တဲ့မီရှိဂန်ပြည်နယ်တက္ကသိုလ်နဲ့ဩစတြေးလျကမိုနက်တက္ကသိုလ်ကလေ့လာသူတွေတွေ့ရှိခဲ့တာပါဒီသတင်းကိုနားဆင်ပြီးတော့တော်ရရှင်တယောက်ပြန်ရေးလာတာကတော့ဘဘကြီးဆိုတဲ့ Facebook အကောင့်ပိုင်ရှင်မှာမှန်မဗျာနိုးတာနဲ့တပြိုင်နက်ဖျားမရှိခိုးသေးဘူးသူ့ကိုပဲအရင်ဖွင့်ကြည့်တော့တာကိုယ်လိုက်လို့သလားကွန်သလားကွန်မန့်ပေးသလားကိုပြောချင်တာထင်ပါတယ်နော်စဲသလားဆိုတာပေါ့ဥရန်ဆွဲဆိုတာဒါပါပဲအကုသို့နဲ့နိုးထလာတာလေလို့ရေးလာပါတယ်ဟုတ်ကဲ့ဒါမဲ့လည်းဒီမြန်မာနိုင်ငံ Facebook ပရိသတ်တွေဘက်ကပြန်ပြောရမယ်ဆိုရင်တော့မြန်မာနိုင်ငံမှာလွဲလွဲကူကူနဲ့နိုင်ငံတကာသတင်းတွေသိရတာကလည်းဒီ Facebook စာမျက်နှာအဓိကဖြစ်နေတာဖြစ်ပါတယ်เนาะတခြားနိုင်ငံတွေနဲ့တော့ကွာပါတယ်ဒါမဲ့လည်းဒီသိပ္ပံပညာရှင်တွေပြောသလိုမျိုးတန်ဆေးလွန်ပြီးတယ်လီဖုန်းဘိုးတွေလည်းအရန်ကုန်ကြတခြားအလုပ်အကိုင်တွေလည်းပြက်ရလောက်အောင်မူရစေဆွဲသလိုအသုံးပြုမယ်ဆိုရင်တော့ကိုယ့်အတွက်ဘေးဖြစ်နိုင်တယ်ဆိုတာအသေးချပါရှင်ဒီဘက်တော်ရရှင်နေရဲ့စာရီမှတ်ချက်တွေကိုဒီမှာရင်ရက်ချင်ပါတယ်တေးတောင်းလာတဲ့တော်ရရှင်နေအတွက်မြန်မာသတင်းလေးတစ်ပုဒ်တေးလက်ဆောင်ပေးဦးမှာဖြစ်ပါတယ်နော်ကျမတို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြေတားတေးလက်ဆောင်ကဏ္ဍမှာတေးသတင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြောကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်ခုမြန်မာသတင်းလေးတစ်ပုဒ်တေးလက်ဆောင်တောင်းထားတဲ့သောရရှင် Facebook ပေါ်ကနေပြီးတော့ဇော်မျိုးဆိုတဲ့သောရရှင်တောင်းထားတဲ့သတင်းလေးထုတ်လွှင့်ပေးကြပါမယ်။ထရိတော်ကိုတည်ဆူထားတဲ့မြန်မာပြည်မှာဆိုတဲ့သတင်းလေးထုတ်လွှင့်ပေးပါတယ်။မြန်မာပြည်သူတွေအတွက်ရည်ညွှန်းပါတယ်ဆိုပြီးတော့မြစ်တာတေးလက်ဆောင်မြန်မာနိုင်ငံသားတွေကိုပေးလာပါတယ်ရှင်။ Okay ထရိတော်ကိုတည်ဆူထားတဲ့မြန်မာပြည်မှာဆိုတဲ့သတင်းလေးကိုဒီတေးတောင်းထားတဲ့သောရရှင်ဇော်မျိုးနဲ့အတူအားလုံးခံစားနားဆင်ကြည့်ပါအောင်ရှင်။
အောင်မြင်ပါစေ ရာခတ်သိမ်းပျော်ရွှင်ပါစေလူခတ်သိမ်းအကုန်
ဆိုထားတဲ့မြန်မာပြည်မှာဆိုတဲ့သတင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံရဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြော်လဲတိုက်ရိုက်နားဆင်နိုင်ပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုလည်း Facebook ပေါ်မှာပြန်ပြီးနားဆင်နိုင်တယ်လို့မျိုး VOA ရဲ့ Internet ဆာမျက်နှာမှာလည်းပြန်ပြီးသွားပြီးနားဆင်နိုင်ပါတယ်ရှင်။ကျွန်တော်တို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်
။နေရတကပူပွေလို့နေတဲ့တိုင်းချစ်လန်းနိုင်ဒီပဲတင်းနေသူရှိနာကလန်းများလာပါစီဘူး။မြတ်ပြည်မှာဆန်းရည်စပါးများပေါ်ပါစေမြတ်ပြည်မှာတရားချမ်းမြေကြပါစေနှလုံးသားလာသူများတို့တဲ့တို့ဘွားကိုစိတ်နှပါရှင်လန်းချမ်းမြေပြည်စုံဒီနေ့ဒီနေ့ကြံစီဖို့မြတ်ပြည်မှာသာသနာတရားချင်
းမအေးသနာကျော်ရဲ့မြမပြည်မှာပေးစာများကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတော့ထူးခြားစံပြသတင်းများစီစဉ်ကိုတင်ဆက်ပေးပါမယ်။တရုတ်ပြည်ကရင်အရာလာမယ့်နှစ်သက်ဟာဝက်နှစ်ဖြစ်တာကြောင့်တောင်ကိုရီးယားနိုင်ငံမှာရှိတဲ့ဝက်ပြတိုင်ဟာရေပန်းစားစီကားနေပါတယ်။ဝက်နှစ်အထိမ်းအမှတ်ဖြစ်တရုတ်နိုင်ငံစာတိုက်ကဝက်ပုံတစ်စိတ်ကောင်းတစ်စုံကိုထုတ်လုပ်လိုက်ပါတယ်။ဒီလိုထူးခြားစံပြသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုငင်းညံတို့ကတင်ပြပေးထားပါတယ်ရှင်။ပြက်ကလေးအရာနှစ်သိကူရဲ့နီးကက်လာနေပြီဖြစ်ပြီးတော့လာမယ့်နှစ်သိဟာဝက်နှစ်ဖြစ်တာကြောင့်တောင်ကိုရီးယားနိုင်ငံမှာရှိတဲ့ဝက်ပြတိုက်ကတော့ရေပန်းစားစီကားနေပါတယ်။တောင်ကိုရီးယားနိုင်ငံဆူမြူရော်နာမှာရှိတဲ့အင်ချွန်းမြို့မှာတည်ရှိတာဖြစ်ပြီးဒီဝက်ပြတိုက်မှာဝက်ပုံပါတဲ့အမှုပညာလက်ရာမျိုးမျိုးကိုမြင်တွေ့ကြရမှာဖြစ်တယ်လို့ဝက်ကလေးတွေရဲ့ဖျော်ဖြေမှုကိုလည်းကြည့်ရမှာပါ။အဲ့ဒီတွေအနေနဲ့ဝက်တွေရဲ့ဖျော်ဖြေမှုကြည့်ရှုရမယ့်အပြင်ကိုပဲဒီသူတို့ကိုလည်းထိတွေ့ကင်တွယ်နိုင်ပါတယ်။ဝက်နှစ်သစ်ကိုကြိုဆိုဖို့အတွက်မိဘတွေဟာသူ့ရဲ့ကလေးတွေကိုပြတိုက်ကိုခေါ်ပြီးတော့ပြကြပါတယ်။ဒီပြတိုက်မှာနိုင်ငံပေါင်း23နိုင်ငံကဝက်အမှုပညာလက်ရာပေါင်း9000ကိုပြသထားပြီးတော့အယောင်ဆုံးဝက်ရုပ်ထုပေါင်း88ခုလည်းပါဝင်ပါတယ်။ဒီကိုလာရောက်တဲ့သူဟာပြီးခဲ့တဲ့နှစ်ကထက်30ရာခိုင်နှုန်းပိုများပြီးဒီနှစ်အတွင်းမှာလာရောက်သူ13000ကျော်မယ်လို့ခန့်မှန်းထားပါတယ်။ဝင်ကြီးအနေနဲ့ကတော့လူကြီးတယောက်ကိုကိုရီးယားဝမ်9000အမေရိကန်ဒေါ်လာနဲ့ဆိုရင်တော့6ဒေါ်လာကျော်လောက်ကျတင်မှာဖြစ်ပါတယ်ရှင်။
ဒါမဲ့နဲ့တရုတ်နှစ်တဲ့ဟာဝက်နှစ်ကိုကြားရောက်မှဖြစ်တဲ့အတွက်တရုတ်စာတိုက်ကဝက်ပုံတစ်စိတ်ကောင်းတစ်စုံကိုထုတ်လုပ်လိုက်ပါတယ်။နှစ်တဲ့အတွက်အထူးတစ်စိတ်ကောင်းကိုနာမည်ကြီးအမှုပညာရှင်ဟမ်မေလင်းကဒီဇိုင်းဖန်တီးပေးထားတာဖြစ်ပါတယ်။ပထမပုံမှာဝက်တစ်ကောင်ဟာပိုပြီးကောင်းမွန်တဲ့ဘဝကိုပြေးသွားတဲ့ပုံဖြစ်ပြီးတော့ဒုတိယပုံမှာတော့မိသားစု5ယောက်ပါတဲ့ဝက်မိသားစုပျော်ပျော်ရွှင်ရွှင်နေနေတဲ့ပုံဖြစ်ပါတယ်။ ဲ့ဒီဒဇိကောင်းတစ်စုံကို 2.4 ယွမ်အမေရိကန်ဒေါ်လာ35ဆင့်လောက်ကျသင့်မှာဖြစ်ပြီးတော့လွန်ခဲ့တဲ့6နှစ်ကထုတ်ဝေခဲ့တဲ့ဒဇိကောင်းတွေထက်စာရင်ပမာဏနည်းနည်းပဲထုတ်ဝေမှာဖြစ်ပါတယ်အသက်82နှစ်ရှိနေပြီဖြစ်တဲ့တရုတ်အမှုပညာရှင်ဟန်မီလင်းဟာ2008ခုနှစ်ကပေကျင်းအိုလံပစ်အားကစားပွဲအထိမ်းအမှတ်အယုတ်ဖူဝါကိုလည်းဒီဇိုင်းဖန်တီးပေးခဲ့သူဖြစ်ပါတယ်ခင်ဗျာ
ဂျပန်နိုင်ငံကမက်ဆူတောမျိုးလေးတစ်ခုမှာတော့စွန့်စားတဲ့မြောက်တအုပ်ဒကြိုးပေါ်မှာလမ်းလျှောက်သွားတဲ့ဗီဒီယိုဟာနာမည်ကြီးလူကြိုက်များနေပါတယ်52စက္ကန့်ကြာရိုက်ကူးထားတဲ့ဒီဗီဒီယိုကို Twitter လူမှုကွန်ရက်စာမျက်နှာပေါ်မှာတင်ခဲ့တာဖြစ်ပြီးတော့ဂျပန်အမျိုးသမီးတူကရိုက်ကူးခဲ့တာပါမြောက်ထွေဟာနှင်းတွေထူထူထဲထဲကျနေတဲ့အချိန်ဓာတ်ကြိုးနှစ်ခုကြားမှာလမ်းလျှောက်သွားခဲ့ကြတာပါ။အောက်ကဓာတ်ကြိုးကို6ထောင်နဲ့ညှက်ထားပြီးအပေါ်ဘက်ကဓာတ်ကြိုးကိုတော့လက်နှစ်ဖက်နဲ့တွဲလျောင်းခုရှောက်ခဲ့ကြတာပါ။ဒီမြောက်ကလေးတွေဟာ Snowmankey လေးတွေဖြစ်ပြီးအေးမြလာတဲ့ဆောင်းရာသီမှာရေပူစမ်းမှာစိမ့်တက်ကြတဲ့သရဝါလေးတွေဖြစ်ပြီးသူတို့ကိုကြည့်ဖို့အတွက်ကဘာလက်ခီးသွွားတွေအများကြီးအဲ့ဒီဒေသကိုလာကြတာလည်းဖြစ်ပါရဲ့ရှင်။
ပြီးခဲ့တဲ့တနင်္ဂနွေနေ့ကဂျပန်နိုင်ငံတိုကျိုမြို့ကရှင်တိုဖျားရှိခိုးကျောင်းတစ်ခုမှာဒုတိယနှီးပါးလောက်ဆူဝေးပြီးရေခဲရေစိန်ခဲ့ကြပါတယ်။ပွဲတော်မှာနှစ်သစ်ဆူတောင်းတွေအပြန်အလှန်တောင်းပေးခဲ့ကြပြီးတော့သူတို့ရဲ့စိတ်ဝိညာဉ်တွေကိုတန့်စင်စေဖို့နဲ့လာမယ့်နှစ်မှာကျန်းမာရေးကောင်းစေဖို့အတွက်လှုပ်ခဲ့ကြတာပါ။ပါဝင်သူ68ယောက်မှာအမျိုးသမီး12ယောက်ပါဝင်ပြီးအသက်အကြီးဆုံး89နှစ်ကနေ9နှစ်အရွယ်ကလေးတစ်ယောက်အထိပါဝင်ခဲ့တာဖြစ်ပါတယ်။နှစ်စဉ်ကျင်းပတဲ့ဒီပွဲဟာဒီနှစ်မှာတော့64ကြိမ်မြောက်ကျင်းပတာဖြစ်ပြီးပြင်ပအပူချိန်5ဒီဂရီဆယ်စီယပ်စ်ပဲရှိနေခဲ့တာပ
ါ။ဘက်ကင်ဖြူထွေးနဲ့ကိုငိမ့်ညင်းတို့စီစဉ်တင်ဆက်ပေးထားတဲ့ထူးခြားစံပြသတင်းများစီစဉ်ကိုနှားဆင်ခဲ့ရတာပဲဖြစ်ပါတယ်။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။ခုအစည်းအဝေးတွေအဆုံးမသတ်ခင်မှာသတင်းချင်းချုပ်ကိုကိုသားညိုဦးကပြောပြပေးပါအောင်ရှင
်အမေရိကန်ပြောင်စုမှာဆိုးရလုပ်ငန်းတွေဒစိမ့်တစ်ပိုက်ရထားတာကိုဆုံးသတ်နိုင်ရေးကြိုးပမ်းမှုတရအနေနဲ့သမ္မတဒေါ်နယ်ထရမ့်ဟာသူ့ရဲ့တင်းကျပ်တဲ့လူမှုကြီးကြပ်ရေးမူဝါဒတွေကိုဒီမိုကရက်တွေနဲ့ညှိနှိုင်းဖို့အဆိုပြုချက်တရစီနီကကန့်ထားပါတယ်ဒါပဲလို့သူမိကုံးမပြောခင်ကလေးကကတိုက်ခန့်ဒီမိုကရက်ပါတီဘက်ကဒီကမ်းလှမ်းချက်ကိုပယ်ချပါလေရထားတဲ့ဆိုးရလုပ်ငန်းတွေကိုအရင်ဖွင့်ပေးပြီးတော့မှညှိနှိုင်းမှုတွေလုပ်နိုင်မယ်ဆိုပြီးတော့ဒီမိုကရက်ဘက်ကတုံ့ပြန်ပါလေစတိနီနီလေပိုင်းတော့အင်ပီရိုကနေပြီးတော့တရိုက်ထုတ်လွှင့်တဲ့မေကွန်းထဲမှာလူမှုကြီးကြပ်ရေးကိန်းတွေထိ ंछ ုပ်ဖို့ဖယ်ရယ်ဝင်တဲ့နောက်ထပ်2,950ထပ်ထားပြီးတော့290ကီလိုမီတာအရှည်ရှိတဲ့မက္ကဆီကိုနယ်စပ်မှာတံမြင့်တိုင်းခတ်ရေးအတွက်ဒေါ်လာ 5.8 ဘီလီယံဆိုပြူပါတယ်။အပြန်အလှန်အားဖြင့်တော့လူမှုကြီးကြပ်ရေးနဲ့ပတ်သက်လို့သူမူလတော့ကဖြတ်သိမ်းမှုရထားတဲ့အစီအစဉ်နှစ်ခုကိုတော့အပေးယူလုပ်မယ်ဆိုပြီးကန့်လန့်ထားပါတယ်။ဒါကာလို့ခေါ်တဲ့အမေရိကန်ပြည်အောင်စုထဲခလေးဘွားမှာရောက်ရှိလာသူတွေကိုကာကွယ်ပေးအစီအမံနဲ့ TPS လို့ခေါ်တဲ့လက်တင်အမေရိကနဲ့အာဖရိကနိုင်ငံတချို့ကရွှေ့ပြောင်းသူတွေကိုပေးထားတဲ့ယာယီအကာအကွယ်ပေးအစီအမံတို့ဖြစ်ပါတယ်။အော်စတြေးလျဥက္ကဋ္ဌနက်စီပလိုစီကတော့ဒီကန့်လန့်ချက်တွေဟာမူလကလေးကသူတို့ကန့်ကွက်ထားတဲ့ကန့်လန့်ချက်တွေဖြစ်တာမို့လက်မခံနိုင်တဲ့အကြောင်းနဲ့အခုတမရရဲ့ကြိုးပမ်းမှုဟာစိတ်ဆန္ဒကောင်းတဲ့လှုပ်ထားမဟုတ်ဘူးဆိုပြီးတော့ဆွဆွဲတုံ့ပြန်ပါတယ်။ကယ်လီဖိုးနီးယားပြည်နယ်အောက်လွှတ်တော်အမတ်တူဖြစ်တဲ့တက်လူဝဲကတော့အစိုးရလုပ်ငန်းတွေရထားတာကိုနီးနာတစ်ခုအနေနဲ့သုံးပြီးတော့ညှိနှိုင်းတာမျိုးကိုသူတို့အနေနဲ့လက်မခံနိုင်ဘူး။အရင်ဆုံးတော့အစိုးရလုပ်ငန်းတွေအားလုံးပြန်ဖွင့်ပေးရမယ်ဆိုပြီးတော့တောင်းဆိုပါရစေ။မာလီနိုင်ငံမြောက်ပိုင်းကကုလသမဂ္ဂညီနေရေးစခန်းတွေထဲကတခုတိုက်ခိုက်ခံရတာကြောင့်မလို့ကုလညီနေရေးတပ်ကတပ်ဖွဲ့ဝင်10ဦးထက်မနည်းသေဆုံးခဲ့ရပါတယ်။ဒါဘသူလက်ချက်ဆိုတာမသိရသေးပါဘူး။မာလီနိုင်ငံမှာတော့2013ခုနှစ်ကလေးကအစ္စလမ်သဘုံထမှုနဲ့မတိမငြိမ်ဖြစ်နေတဲ့အခြေအနေတွေကြောင့်ကုလညီနေရေးထိန်းတက်တွေခြားထားခဲ့ရတာဖြစ်ပါလေ။အာဖဂန်နစ္စတန်နိုင်ငံမှာတော့လာမယ့်ယူကောက်ပွဲအတွက်အစိုးပြုလုပ်ငန်းတွေလုပ်နေရမှာအခုတနင်္ဂနွေနေ့မှာအဆုံးသတ်သွားပြီဖြစ်ပါတယ်ခင်ဗျာ
။တရင်ချင်းချက်ကိုကိုသားညွန်ကပြောပြပေးခဲ့တာပါ။ဒီညအစည်းအဝေးထုတ်လုပ်ရေးမှူးကမတ်ဆူမွန်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခေးဒူဘင်စကီဖြစ်ပါတယ်။ VOA American အသံညဘက်မြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ19.25/32နဲ့လိုင်းလက်မီတာ190ရူကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။တော်တာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမများပြစင်အောင်ပါ။
This program has come to you from the Voice of America, Washington.